Welcome to the Voice of America in Burmese.
Washington Bureau of VOA American Tangani, Natown set it, February 9th, 2020.
ကျွန်တော်တို့ကငင်းညံ့စွာဆန္ဒထုတ်ဖော်တယ်ငင်းညံ့စွာဆန္ဒထုတ်ဖော်တယ်အကြမ်းဖက်ဖက်နေရဟောဆန္ဒတို့ကိုသမင်ဆန္ဒတို့ပေါ်တော့ဒီအကြမ်းဖက်တဲ့လူတွေကိုဒုက္ခရအောင်လုပ်တဲ့တိတ်ဆောင်းအောင်လုပ်ပြီးပေါ့ဒါဘာလုပ်တာလဲဆိုတော့ဆရာကကြီးဆိုရကျွန်တော်တို့ပြည်သူတွေလမ်းမော်ချွတ်ပြီးဆန္ဒပြတဲ့ကိစ္စကိုသူတို့ဘက်ကရပ်တန့်စေချင်တယ်ကျွန်တော်တို့ကဒါပြင်းပြင်
ရောဘတ်ဂျီဆန်တွေခြေစစ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အခုချိန်ထိ3ဦးသေဆုံးပြီဖြစ်တယ်လို့ထိခိုက်ဒဏ်ရာသူအနည်းဆုံး40ကျော်ပြီးအဖမ်းခံရသူကရာကျော်ရှိနေတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်88ငင်းချင်းရင်နဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကတော့အခုလိုပြစ်မိန်ပေးတာဘယ်သူပဲဖြစ်ဖြစ်စစ်ကောင်စီမှသာတာဝန်ရှိတယ်လို့ပြောကြားခဲ့ပါတယ်။ရန်ကုန်အမေရိကန်တန်ရုံးရှိမှာတော့ရာနဲ့ချီတဲ့ဒေသခံတွေလာရောက်ခဲ့ပြီးဆန္ဒပြပွဲတွေအတွင်းတည်ဆုံသွားသူတွေအတွက်ဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကနေ့22ရက်2လ2021တနင်္လာနေ့မှာနှစ်ငါးလုံးဖြီလုံးချွတ်ထွေထွေတပိတ်ဆင်နွှဲကြဖို့ဆော်နေကြပြီးတနင်္ဂနွေလုံးကဝန်ထမ်းတွေအားလုံးပါဝင်ဖို့တိုက်တွန်းနေသလိုစီတီမတ်ဂမုံဖွံပါဝင်ကုံစုံဆိုင်တွေစားတောက်ဆိုင်တွေခီးသွွားလုပ်ငန်းတွေကလည်းတရက်တာရန်နာပြီးပိတ်ထားမှာဖြစ်ကြောင်းအသိပေးချက်တွေထုတ်ပြန်နေပါတယ်။ရန်ကုန်မြို့မှာတော့ရဘက်တွေမှာအာဏာသိမ်းစစ်ကောင်စီကပုံမှန်144ထုတ်ထားကြောင်းအသိပေးနှိုးဆော်နေသလိုနိုင်ငံတော်လုံခြုံမှုမရှိတဲ့အတွက်ရက်ွက်အလိုက်ကုလုံခြုံရေးကိုကိုယူနေကြတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်ပြည်သူတွေလုံခြုံမှုရှိစေရတဲ့အဖွဲ့ဝင်အနည်းဆုံး12ဦးပါပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုမြို့နယ်ရက်ွက်ကြေးရွာအုပ်စုဆင်ကနေစတင်ဖွဲ့စည်းမှာဖြစ်ကြောင်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကပြောကြားလိုက်ပါတယ်2020ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က82ရာခိုင်နှုန်းကျော်နဲ့အနိုင်ရတာကိုလက်မခံဘဲစစ်တပ်အာဏာသိမ်းခဲ့တာကိုနိုင်ငံတော်ဝန်လုံးကအာဏာဖီဆိုင်ရေးစီဒီအမ်လှုပ်ရှားမှုနဲ့လက်မခံကြောင်းပြသနေတဲ့အပြင်ဖေဖော်ဝါရီ7ရက်နေ့မှာအချင်းတောင်တွေကရာဇဝတ်သားတွေကိုလွှတ်ပေးခဲ့တဲ့အတွက်ပြည်သူတွေကိုလုံခြုံရေးကိုယူနေရတာကြောင့်ပြည်သူ့အုပ်ချုပ်ရေးအစီအစဉ်ချက်ချမှတ်ဖို့လိုအပ်နေပြီလို့ဖေဖော်ဝါရီ27တနင်္လာနေ့မှာ CRPH ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုလွှတ်တော်ကိုယ်စားလှယ်တွေစီဒီအမ်လှုပ်ရှားမှုမှာပါဝင်သူတွေနဲ့ရဲမြရဖတ်တွေနဲ့ဖွဲ့စည်းမှာဖြစ်ပြီးဒီဖွဲ့ကမြို့နယ်ရက်ွက်ကြေးရွာအဆင့်အတီးတီးမှာစုပေါင်းခေါင်းဆောင်မှုနဲ့စီမံခန့်ခွဲရမှာဖြစ်ပါတယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဟာလူလူလုံခြုံရေးကျန်းမာရေးအပြင်စီဒီအမ်လှုပ်ရှားသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတဲ့ CRPH ရဲ့ပြန်ကြားရေးနဲ့ပြည်သူ့ရေးရာကော်မတီနဲ့ချိတ်ဆက်ဆောင်ရွက်ရမှာဖြစ်ပြီးပြည်သူကိုအခြေအနေမပြတ်တင်ပြပေးရမှာဖြစ်ကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုလေးစားဖို့နဲ့အဲ့ဒီထက်ကကလေးငယ်တွေကိုအကောက်အွယ်ပေးဖို့နိုင်ငံပေါင်း100ကျော်မှာကလေးငယ်တွေအတွက်အကူအညီတွေပေးနေတဲ့ Save the Children အဖွဲ့ကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာနေ့စဉ်ရက်ဆက်ဆန္ဒပြမှုတွေအတွင်းစနေနေ့ကမန္တလေးမှာအသက်18နှစ်အောက်လူငယ်လေးတူတေဆုံးခဲ့တဲ့တဲ့င်းကြောင့် Save the Children အဖွဲ့ကြီးကတုံ့အံ့ဩကြောင်းနဲ့ဆန္ဒပြသူတွေကြားကလေးငယ်တွေလုံခြုံရေးအတွက်ပါစိုးရိမ်ကြောင်းလည်းပြောပါတယ်ငင်းချမ်းစွာဆန္ဒပြခွင့်ကိုလေးစားကြဖို့နဲ့ကလေးငယ်တွေကိုအကာအွယ်ပေးကြဖို့တက်ဆိုင်သူအားလုံးအထူးသဖြင့်လုံခြုံရေးတပ်သားတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံဟာကုလသမဂ္ဂဗဒင်းရှင်စရန်ပါကလေးငယ်ရပိုင်ခွင့်နဲ့နိုင်ငံတကာလူ့ခွင့်ရေးတွေကိုလိုက်နာဖို့စာချုပ်ချုပ်ဆိုထားတဲ့နိုင်ငံဖြစ်တာနဲ့အညီကလေးငယ်တွေကိုအထူးကာကွယ်ဆောင်ရှောက်ဖို့လည်းပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကအကြမ်းဖက်ဖြိုခွင်းတာကိုလက်မခံနိုင်ကြောင်းထိုင်ဝမ်နိုင်ငံကြီးဝန်ကြီးဌာနကတင်းင်းလွယ်နေမှာပြောပါရယ်စစ်တပ်ကမကြခင်ရက်တွေအတွင်းငြိမ်းချမ်းစွာဆန္ဒပြတဲ့လူအုပ်ကိုတင်းစီတဲ့အထိအင်အားသုံးနှိမ်နင်းတာအတွက် နိုင်ငံတကာတိုင်ဝမ်ကအံ့ဩတုံ့လွှတ်ရကြောင်းနဲ့ဒီလိုလှုပ်ဆောင်မှုတွေကိုဒီမိုကရေစီနိုင်ငံတွေနဲ့ပြည်သူတွေကလက်မခံကြောင်းပြောပါတယ်။စစ်တပ်အုပ်ချုပ်မှုအဆုံးသတ်ဖို့ဆန္ဒပြသူတွေကိုစနေနေ့ကရဲတွေနဲ့စစ်သားတွေကတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တဲ့ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်မြန်မာနိုင်ငံကိုရောက်နေတဲ့ထိုင်ဝမ်ပြည်သူတွေသတိရနေကြဖို့လည်းသတိပေးပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရကိုဂျမန်အစိုးရကရှုတ်ချလိုက်တယ်လို့ဆန္ဒပြသူတွေအပေါ်အကြမ်းဖက်တာကိုရက်ဆိုင်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်82နှစ်အတွက်ဂျာမနီအစိုးရကထပ်မံတောင်းဆိုလိုက်ပါတယ်။ဖန်စီထိန်ထိန်ထားသူအားလုံးအထူးသဖြင့်အတိုင်းနိုင်ငံပုတ်ကိုဒေါအောင်ဆန်းစုကြည်နဲ့သမရဥဝင်းမြင့်တို့ကိုချက်ချင်းပြန်ပြီးလှုပ်ပေးဖို့တင်ဝမ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညင်တဲ့အဆောက်အုံတွေဒီမိုကရေစီနည်းလမ်းရဆက်လက်လက်ပတ်လုပ်ကံပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အခုလိုနိုင်ငံရေးစစ်အာဏာသိမ်းမှုကိုဖြတ်သားစွာရှုံချကြောင်းနဲ့အသက်ဆုံးရှုံးသွားသူ၃ဦးအတွက်ဂျာမနီအစိုးရကဝန်ထဲချေခွဲကြောင်းနဲ့ဖော်ပြပါတယ်။ဒါအပြင်ဆန္ဒပြရမှာပအဝင်သူအားလုံးနဲ့အတူဂျာမနီနိုင်ငံကတစ်ထက်တည်းရှိနေကြောင်းလည်းဖော်ပြထားတာပါ။စနေနေ့ဆန္ဒပြပွဲတွေမှာရဲနဲ့စစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေအတွင်အသက်သေဆုံးထိခိုက်ဒဏ်ရာမှုကြုံလာတဲ့နောက်တနင်္လာနေ့မှာအခုလိုဂျာမနီနိုင်ငံသားရဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.33 ညဘိုင်းနိုမီတာ40 kHz 9.33 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းနေလာနေမနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်Pfizer COVID ကာကွယ်ဆေးနှလုံးထိုးထားတဲ့လူတွေစီမှာ COVID ဗုကူးစက်မှုအန္တရာယ်65ရာခိုင်နှုန်းကျော်ရောကျသွားတာတွေ့ရကြောင်းအစ္စရေးကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ် Pfizer ကာကွယ်ဆေးကဖြားနာတာနဲ့အသက်ရှူလမ်းကြောင်းပြဿနာကို68ရာခိုင်နှုန်းလောက်ကာကွယ်ပေးနိုင်ပြီးဆေးရုံတင်ကူးသရတာမျိုးနဲ့သေဆုံးမှုတွေကနေ69ရာခိုင်နှုန်းနီးပါးအကာအကွယ်ပေးနိုင်တာတွေ့ရတယ်လို့ဝန်ကြီးဌာနကပြောတာပါ COVID ကာကွယ်ဆေးဒုတိယဒလုံထိုးပြီးသွားတဲ့အစ္စရေးနိုင်ငံသားတွေကို February 13ရက်နေ့အထိစစ်တမ်းကောက်ယူခဲ့တဲ့အပေါ်အခြေခံပြီးအခုလိုပြောနိုင်တာဖြစ်တယ်လို့အစ္စရေးကျန်းမာရေးဌာနကပြောပါတယ်။အစ္စရေးနိုင်ငံသား 1.8 တန်းဟာကိုဗစ်ကာကွယ်ဆေးဒုတိယတလုံးကိုဇန်နဝါရီ30ရက်နေ့မှာအပြီးထိုးနှံခဲ့ကြတာပါ။နောက်သတင်းနှစ်ပတ်အကွန်ကြာရင်အသက်50နှစ်အထက်အစ္စရေးပြည်သူ65ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးထိုးပေးပြီးသားဖြစ်လိမ့်မယ်လို့ဝန်ကြီးချုပ်နိုင်တန်ညာဟုကပြောပါတယ်။တချင်ထဲမှာပဲဒီကမ္ဘာလုံးမှာကိုဗစ်ကြောင့်သေဆုံးသူနတန်းဝဲနီပါရှိလာချိန်မှာကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့တနင်္ဂနွေနေ့အထိစီးရင်ရကိုဗစ်ကြောင့်သေဆုံးသူ9သိန်းအထိရှိသွားပြီဖြစ်ပါတယ်ခင်ဗျာဒီမှမှုတွေတောက်လျှောက်ရှိလာခဲ့တဲ့အိန္ဒိယနဲ့တရုတ်နယ်စပ်ကအနောက်ဘက်ဟီမွန်တာဒေသရေကန်ကြီးတဝိုက်ဖြန့်ချထားတဲ့တပ်တွေအလုံးကိုတရုတ်ရောအိန္ဒိယဘက်ကပါပြန်လည်ရုတ်သိမ်းလိုက်ကြပြီလို့နှစ်နိုင်ငံတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်ထောင်ချီတဲ့နှစ်ဖက်တပ်တွေဟာပြီးခဲ့တဲ့နှစ်ဧပြီလကစလို့LAC ကနှစ်ဖက်တက်ပြီးအမှန်တကယ်ဆွဲထားနိုင်တဲ့နေကြာမြင်းကြောင်တစ်လျှောက်ဟိုဘက်ဒီဘက်ရင်ဆိုင်တင်းမာခဲ့ကြပြီးနိုင်ငံနှစ်ဖက်စလုံးခွာရှိနေတဲ့ပန်ကုန်းဆောင်ရေကန်ကြီးတဝိုက်မှလည်းတတ်ချခဲ့တာပါဒါပေမဲ့လည်းနှစ်ဖက်တံမှုတွေကဒီလအစောပိုင်းမှာသူတို့တပ်ဖွဲ့ဝင်တချို့တင်ကားနဲ့အမြောက်တက်တွေကိုပထမအဆင့်အနေနဲ့ပြန်ဆုတ်ခိုင်းခဲ့ပြီးနောက်အခုလိုတက်တွေအားလုံးပြန်ဆုတ်ဖို့ဖြစ်လာခဲ့ပါတယ်လာဒက်ဒေသမှာရောတရုတ်ဘက်ကအောက်ဆိုင်ချင်းကုန်းမြင့်ဒေသမှာပါတက်တီဆွဲထားတဲ့အချိန်တုန်းကနှစ်နိုင်ငံပြည်ပကပုံမူကြီးထွားလာမှာကိုစိုးရိမ်ခဲ့ကြပါတယ်ပြီးခဲ့တဲ့ဇွန်လတည်းနှစ်ဖက်တက်ထိတ်တိုက်ပြည်ပကအတွင်းအိန္ဒိယစစ်သား20တင်ဆုံးခဲ့ပြီးနောက်တင်းမာမှုတွေပုံမြင့်တက်လာခဲ့တာဖြစ်ပါတယ်ခင်ဗျာဒီလိုနိုင်ငံသားရေးဝန်ကြီးဂျာဗက်ဇရစ်က IAEA အနုမြူအေဂျင်စီအကြီးအကဲရာဖဲဂရိုစီကိုတီရန်မြို့မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်တီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာမျိုးမရှိကြောင်းRighter သတင်းဌာနနဲ့မေးမြန်းခြင်းမှာ Zarif ကဖြေကြားသွားပါတယ်
။ Mr. Grossi, the Director General of IAEA, requested to come here so that we could have a smooth transition.
IAEA ညွှန်ကြားရေးမှူးချုပ် Mr. Grossi ကိုအီရန်လာဖို့ဖိတ်ခေါ်ခဲ့တာကြောင့်ချုံးမွေးရဲ့အသွင်ကူးပြောင်းရေးကိုကျွန်တော်တို့လုပ်နိုင်ပါလိမ့်မယ်။ကျွန်တော်တို့ဘာမှဖုံးကွယ်ထားတာမျိုးမရှိပါဘူး။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ကြိုးပမ်းနေတာလည်းမရှိပါဘူး။ဒီဆုံးဖြတ်ချက်ကခိုင်လုံတဲ့ပထဝီနိုင်ငံရေးအချက်လက်တွေဘာသာရေးနဲ့ကျင့်ဝတ်ပိုင်းဆိုင်ရာအချက်လက်တွေပေါ်အခြေခံပြီးဖြစ်လာတာပါလို့ဝန်ကြီးဇာရစ်ကပြောကြားသွားတာပါ2015အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်လို့အဓိကအင်အားကြီးနိုင်ငံတွေနဲ့ပြန်ပြီးဆွေးနွေးဖို့ဆိုရင်အမေရိကန်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ တံခါးပိတ်ဆို့မှုတွေကိုအရင်ဆုံးရုပ်သိမ်းပေးရလိမ့်မယ်လို့ဝန်ကြီးဇရစ်ကအစိုးရမှပြောခဲ့ပါတယ်။အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်တံခါးပိတ်ဆို့မှုတွေကိုဖေဖော်ဝါရီ23ရက်နောက်ဆုံးထားပြီးဂျိုးဘိုင်ဒန်အစိုးရကပြန်လည်ရုပ်သိမ်းဖို့အီရန်ဘက်ကတောင်းဆိုထားပါတယ်ခင်ဗျာ။အမေရိကန်ပြည်သူတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်ရမှာတရားရေးဌာနအနေနဲ့ဥပဒေကိုမျှတစွာသစ္စာစောင့်တိမှုနဲ့ကိုင်တွယ်ကျင့်သုံးတဲ့အဖွဲ့အစည်းတစ်ရပ်အဖြစ်ရပ်တည်သွားရမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကရှင်းလင်းကြုံနေရအတွက်အဆိုပြုထားတဲ့တရားသူကြီးမယ်ရစ်ဂါလန်ကပြောကြားလိုက်တဲ့တစ်ချိန်တည်းမှာပဲတရားရေးဌာနရဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးထားတဲ့မူဝါဒတွေကိုလည်းထိမ့်သိမ်းလိုက်နာသွားဖို့လိုကြောင်းသူကပြောပါတယ်ရှင်းလင်းကြုံတူဟာအမေရိကန်ပြည်သူတွေအတွက်သာယက်တီရသူဖြစ်ပြီးသမ္မတတူဦးတဲ့အတွက်ယက်တီရတာမျိုးမဟုတ်ကြောင်းကိုတနင်္လာဒီကနေ့မှာအထက်လွှတ်တော်တရားရေးကော်မတီရှင်းမောက်တရားသူကြီးဂါလန်ကရှင်းပြမှာဖြစ်ပါတယ်ခင်ဗျာဒီနေ့လာနေမနက်ခင်း VO ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးဆက်သွယ်မင်းမြန်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မအင်ဂျင်နိုင်ပါဒီကနေ့တနင်္လာနေ့ဖေဖော်ဝါရီလ22ရက်နေ့မှာတနိုင်ငံလုံးရှိသမျှကုန်စုံဆိုင်တွေဈေးတွေကုန်ကားတွေလုပ်ငန်းတွေအကုန်ပိတ်ပြီးနှစ်ငါးလုံး CDM အထွေထွေတပိတ်ကြီးမှပါဝင်ကြဖို့ဂျန်စီမျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတယ်လို့လူထုလှုပ်ရှားမှုတွေမှာဥဆောင်နေသူတွေရဲ့ကိုပိုင် Facebook စာမျက်နှာတွေမှာလည်းဖြန့်ဝေထားပါတယ်။နှစ်ငါးလုံးအထွေထွေတပိတ်ကိုအကျဉ်းမဖက်လူထုလှုပ်ရှားမှုကြီးအဖြစ်အသွင်မျိုးစုံနဲ့စီစဉ်ထားတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်က VOA ကိုပြောပါတယ်။စစ်ကောင်စီဘက်ကတော့နေရာတချို့မှာအကြမ်းဖက်ဖြိုခွဲမှုတွေလှုပ်လာပေမဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာပြည်သူတွေဘက်ကလည်းဆန္ဒပြအရှိန်ပိုပြီးမြင့်တင်လာတဲ့အခြေအနေကိုစူးစီးတင်ပြမှာပါရှင်မြန်မာနိုင်ငံမှာဆက်အာနာသိမ်းပြီးရပ်ပေါင်း22ရက်မြောက်တဲ့နေ့မှာတတိုင်းပြည်လုံးပါဝင်လှုပ်ရှားမဲ့နှစ်ငါးလုံးအထွေထွေတပိတ်ကြီးဆွေးနွေးဖို့ Generation Z မျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတဲ့အတွက်ဒီကနေ့ရန်ကုန်မြို့မှာမြို့နယ်အလိုက်တပိတ်ကျောင်းတွေနဲ့ခြိတက်ကြဖို့ပြင်ဆင်ထားကြောင်း NLD တပည့်တန်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်က VOA ကိုပြောပါတယ
်။ဒီနှစ်ငါးလုံးကဒီ Generation Z တွေအချင်းအချင်းချင်းကြားမှာပေါ့နော်အဲဒီအခုပြန်ပြီးတော့ဒီလူလှုပ်ရှားမှုကြီးကိုပြန်ပြီးတက်လန့်နိုင်အနေနဲ့သူတို့ပြန်ပြီးတော့တက်လန့်ပြီးတော့ဒီရေတော်ပုံရဲ့အရှိန်အဟုန်ပြန်တင်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အခုဒီအင်္ဂါလုံးကြီးဟိုဟိုင်းဘရစ်တို့ကောခေါ်တာဖြစ်တဲ့ကြောင်းမနေ့ပြန်ဆိုလို့ရှိရင်ဒီတပိတ်စစ်ကြောင်းတွေကမြို့နယ်အလိုက်မျိုးတွေပေါ့ဗျာသူတို့ဒီအထွေဒီမြို့နယ်အလိုက်ကိုအထွေတပိတ်စစ်ကြောင်းမျိုးတွေပေါ့ဝန်ထမ်းပေါင်းစုံပြီးတော့ဘာသာပေါင်းစုံအလွာလူတန်းစားပေါင်းစုံအထွေတပိတ်စစ်ကြောင်းမျိုးတွေအတွက်သူပြင်ဆင်နေကြတယ်ပေါ့ပြင်ဆင်တဲ့အခါမှာလည်းသူတို့ဒီမြို့နယ်ရဲ့ဒီပေါ့ logo တွေပါတဲ့ဒီမြို့နယ်ရဲ့အမည်နာမည်တွေပါတဲ့စစ်ကြောင်းမျိုးတွေဘလိုင်းတွေချုပ်ရဲဆိုတဲ့ပုံတွေလည်းကျွန်တော်ကြားပြီး
တနင်္လာနေ့ညကရန်ကုန်မြို့တွင်စစ်ကားတွေနေရာအသီးသီးယူထားတဲ့အခြေအနေကိုလည်းအခုလိုပြောပြပါရစေ
။အခုဒီလုံခဲ့တဲ့နာရီပိုင်းမှာဒီရန်ကုန်မြို့ထဲနဲ့ဒီလဲတန်းဂုံတရာပေါ်ပြီးရောနောက်ပြီးတော့တိုက်ခန်းတွေပေါ်ကနေပြီးတော့ရတဲ့ဗီဒီယိုတွေရအခုစစ်ကားတော်တော်များများကရန်ကုန်မြို့ထဲမှာဝင်လာပြီးနောက်ပြီးတော့တန်ယုံကြီးထွားတဲ့လမ်းတွေကိုစစ်ကားတွေကပိတ်ဆို့ထားရှိတယ်။လက်ပြောင်တန်ယုံကြီးရှိကိုချိန်သက်ဆက်ပြီးတော့လုပ်နေတယ်တားစီရမယ်ပေါ်လည်းရှိနေတယ်ပေါ့နော်နောက်တစ်ခုကရေကားတွေနဲ့နောက်ပြီးတော့ဒီသူတို့ဟိုဒီရေကြီးဆန္ဒပြပွဲတွေချိုခွင်းတဲ့ဒီရေကားမျိုးတွေနောက်ပြီးတော့လုံလင်းကားမျိုးတွေလည်းသူအင်အားတူပြီးချလာရဲဆိုပြီးဒီဖိုင်လေးလည်းဒါအများပြတ်တက်နေပေါ့နော်ဒါနောက်တစ်ခုကတရားတွေကိုလည်းပိတ်လိုက်တယ်ဆိုတဲ့အတင်းရုပ်တံတွေလည်းကျွန်တော်တောက်လျှောက်မှရနေပေါ့
ကြီးခဲ့တဲ့ရပိုင်းကပဲမန္တလေးမြတီနာစတဲ့မြို့တွေမှာစစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့အတွက်ပေါ့နော်တနက်ဒဏ်ရာရပြီးတော့လူသေဆုံးမှုတချို့ရှိခဲ့ပါတယ်အဲ့တော့ရန်ကုန်မှာစစ်တပ်ကလည်းအခုဆိုရင်နေရာအသီးသီးမှာရှိနေတော့လူတွေဘက်ကအင်အားဘယ်လောက်ထိဆက်ပြီးထွက်လာဖို့ရှိမယ်လို့မျှော်လင့်တယ်ရှင့
်မန္တလေးရဲ့အခြေအနေကိုပဲပြန်ကြည့်ပါဗျာမန္တလေးမှာဖြစ်ခတ်လိုက်တဲ့အခါမှာပို့ပြီးတော့ဒီနေ့လူစုလူတွေဟာဒီလူရဲ့ဆန္ဒပြမှုပို့ပြီးအကောင်းလာတာကိုတွေ့ရတယ်ဆိုတော့ပြောချင်တာပြည်သူရဲ့စိတ်မှာကပြင်ဆင်လာပြီဗျာပြည်သူရဲ့နိုင်ငံရေးနိုးကြမှုကဒီမတရားမှုသူတို့ဆန့်ကျင်နေမယ်ဒီတရက်နှစ်ရက်နဲ့ပြီးသွားမှာမဟုတ်ဘူးဒီအရေးတော်ပုံကြီးဟာတပတ်ဆယ်ရက်ကြာကြာလားနေပဲချီကြာကြာသူတို့ရအောင်သူတို့အဆုံးထိအမှန်တရားတော့သူတို့တိုက်ပွဲဝင်နေတယ်ဆိုစိတ်ပိုင်းဖြစ်တာ
အလားတူမန္တလေးမှာလည်းအရင်ရှင်းလင်းလုံးလူထုလှုပ်ရှားမှုလို့အခုနှစ်ငါးလုံးလှုပ်ရှားမှုမှာလည်းတမျိုးလုံးဆိုင်တွေပိတ်ပြီးအင်းနဲ့အားနဲ့ပါဝင်ဖို့ပြင်ဆင်ထားတာတွေ့ရတယ်လို့လည်း Save Our Mandalay အဖွဲ့ကကိုနေမျိုးက VOA ကိုပြောပါတယ
်နှစ်ငါးလုံးမှာတော့တမျိုးလုံးထွက်ကြမှာလို့ပြောထားကြရပါပဲဆိုင်တွေအားလုံးပိတ်ပြီးတဲ့အခါကျတော့ ထွေထွေတပည့်ဖြစ်အားလုံးထွက်ကြမယ်ဆိုတော့ခိုင်းကြတော့လူများမယ်ထင်တာပဲဒီနမကတဲ့အမင်းအလုံးဆိုတော့တိုက်ဆိုင်တာရေနမကတတာရေဆိုတော့ဒီရက်ကိုယူလိုက်တဲ့ထင်တာပဲဒီစီသေးဆုံးလို့ပေါ့နော်အဲ့ဒီ
မန္တလေးမှာလူအင်အားဘယ်လောက်ထိထွက်လာဖို့ရှိမလဲရှင်
အဲ့မှာကြတော့ခိုင်းနေတဲ့တော့အချိန်အဝန်းတော့ပိုပြီးညံ့ပါလေ။ဆိုင်းစီပြီးတော့ဒီရက်မှာကပိုပြီးရောဆေးဝင်ပြီးဆန္ဒပြကြဖို့ပေါ့နော်။လူကျင်တာမရမချင်းပေါ့နော်။ဒါလည်းလူတွေကနေနေတော့ဆန္ဒပြနေဖို့။ဆေးကလည်းတိတ်ပြီးနောက်ပိုင်းတော့ပိုပြီးကိုတော့မကြောက်နိုင်တော့ဘူးဗျာအတူဖြစ်နေ
။ COVID-19 ကပ်ရောဂါကြောင့်ထိခိုက်နစ်နာနေတဲ့စီးပွားရေးလုပ်ငန်းတွေဟာ February 1ရက်ဆေးရနာတိတ်ကြီးကလေးကပိုးပြီးအထိခိုက်တွေရှိခဲ့ပေမဲ့နောက်အနာဂတ်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးဆိုတာမျိုးလုံးဝမလိုလားတဲ့ခံယူချက်တွေနဲ့စစ်အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်နေတာတွေ့ရတယ်လို့ကိုနေမျိုးက VOE ကိုပြောပါတယ်။ကျမအင်ဂျင်နိုင်ပါ
။သောရရှင်များရှင်ကျမသင်္ကီထိုက်ပါ။စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေအတွင်းဒီကနေ့တနင်္လာနေ့နှစ်လပိုင်း22ရက်နေ့2021ခုနှစ်မှာနှစ်ငါးလုံးအဖြစ်အလုံးရှင်တဲ့ဆန္ဒပြချဖို့စီယုံလှုပ်ရှားနေကြတဲ့တစ်ဖက်မှာစစ်ဖက်ရဲဘက်ကားတွေလှုပ်ရှားသွားလာမှုတွေလည်းရှိနေပါတယ်။ရန်ကုန်မန္တလေးနဲ့မြချင်းနားမြို့တွေရဲ့ညသကောင်အင်တာနက်မဖြတ်တောက်ခင်အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ရန်ကုန်မြို့ပေါ်မှာတင်းင်းကနွေညသကောင်မတိုင်ခင်စစ်တပ်ကားတွေရဲကားတွေနဲ့မိသက်ကအဖြူတွေလှဲတန်းဘက်ကကျော်ဖြတ်သွားတာတွေ့တယ်လို့လှဲတန်းမှာနေထိုင်သူတဦးက VOA ကိုပြောပါတယ်
ကိုစင်တိုင်းလောက်တင်လာတော့အဲ့စစ်ကားတွေကဟိုလှဲတန်းစင်တာဘက်ကနေပြီးတော့ဆင်းရန်စင်တာနဲ့အဲ့ခုနရဲကားတွေပေါ့နော်အဖြူတွေတုတ်ထားရေဆဲကားလောက်ဖြတ်သွားတာတွေ့တယ်သူကမြို့ရဲဘက်ကိုသွားတယ်မြို့ရဲဘက်ကိုသွားတယ်နောက်ပြီးတော့ဟိုအဲ့ဒါလှဲတန်းကုန်းမွာနေသွားတာနော်အောက်ကနေကြတော့စိတ်ကားတွေသွားတယ်စိတ်ကားတွေသွားစိတ်ကားတွေပဲလို့တိုက်သူကြီးသားလာနေ American Embassy ကနေအဲ့ဘက်ကိုသွားတယ်
မန္တလေးမှာတော့ကိုရက်ကွက်တွင်ညတိုင်းကင်းဆောင်နေကြရပြီးတနင်္လာနေ့ဆန္ဒပြပွဲအချိန်မှာလည်းလူငယ်တွေရက်ကွက်လုံခြုံရေးတာဝန်ယူဖို့ပြင်ဆင်နေကြပါတယ်။ချမ်းမြသားစီမာနေတဲ့ကိုမျိုးကြီးက VOE ကိုအခုလိုပြောပါတယ်
။နေကင်းမိုင်းသူရှေ့မှာထွက်တဲ့အချိန်ပေါ့နော်။နောက်တန်းမှာအဲ့ရက်ကွက်ထဲမှာတော့နည်းနည်းလေးလူငယ်ပိုင်းလည်းကြံခဲ့အောင်လို့လေအဲ့လိုမျိုးလေးလည်းစီစဉ်ထားပါဘူး။
မြန်မာပြည်တော်ကားလိုင်းတွေစုစည်းရာမန္တလေးသီရိမန္တလာကားဝင်းမှာလဲကားလိုင်းအများစုလဲတနင်္လာနေ့မှာပိတ်ဖို့စီစဉ်ထားပါတယ
်အဲကားလိုင်းတွေရကုန်နီးပါးပေါ့နော်ဟို 90% ကျော်ကျော်အထိတော့ကားဝင်းပတ်ချလဲပေါ့နော်အကုန်လုံးပိတ်ကြတယ်ဟိုစီရီယန်တတရာပေါ့ကျွန်တော်တို့ဥက္ကရာဂိတ်ပိုင်ပေါ့နော်ဂိတ်ပိုင်အစပြီးတော့ဟိုသူလဲပိတ်ချင်တဲ့ဆန္ဒရှိဝန်ထမ်းတွေလည်းပိတ်ကြတယ်ပိတ်ချင်တယ်ဆိုတော့အဲ့ဒါနဲ့ပိတ်ပလိုက်တာများတာပေါ့နော
်အနာသိန်းဆန့်ကျင်မှုဆန္ဒပြပွဲတွေအတွင်းအချမ်းဖက်ဖြိုခွင်းခံရတဲ့မြစ်ချီနာမှာလည်းတနင်္လာနေ့ဆန္ဒပြပွဲတွေအတွက်စီစဉ်ထားတဲ့အကြောင်းဆန္ဒပြပွဲစီစဉ်လှုပ်ရှားသူ Society Trade က VOE ကိုပြောပါတယ်ဒီမှ
ာကျွန်တော်တို့ကအချမ်းဖက်ပြီးတော့ဘယ်လိုမှဆန္ဒထုတ်ဖို့တော့ထုတ်ပေါ်လာလို့ကျွန်တော်တို့မလုပ်ဘူးဒါကြောင့်မလို့အခုဒီပြည်ပေါင်းပါဝင်တဲ့ PPT တွေနဲ့ရှေ့မှာဦးဆောင်တဲ့အဲ့ဒါတောင်းတာရီအားလုံးပေါ့နော်အတန်းမဖက်ဘူးဒါကြောင့်ဒီအနာတန်ဒီတက်ကလေးဖက်တာရီလုပ်ခဲ့ရခြင်းတောင်မှခုတူအငယ်ဆုံးတင်းဆောင်ဖို့အကျက်ပေါ့နော်အစုပုံမျိုးကြီးလုံးဝမဖြစ်ဖြစ်အကျက်ကြောင့်လည်းတော့ပြောပြီးကျွန်တော်တို့ရှင်းရှင်းထားပါတယ်အထက်မှာလည်းဒီလုံချုံကြီးတို့ပြောတဲ့ခါမှာတမန်ကြီးဖုံတာဖြစ်ခဲ့တဲ့အရာရှိခဲ့ပြီးပေါ့နော်ဒီဖြစ်ခဲ့ကံရီမှာဖြစ်ခဲ့လို့ရှိရင်ဆိုတဲ့ဒီလိုမျိုးမျိုးနဲ့ပေါ့နော်ဒါချီးကျူးတာဖြစ်အဖြစ်တွေလည်းအတူတခြားတက်တာအဖက်တွေဆရာဝန်အဖက်တွေအများကြီးကျွန်တော်တို့ပုံမှန်တော့ဖြစ်ဆက်ထားပါရှင်
ကချင်ပြည်နယ်ထဲမှာလည်းညပိုင်းအဖမ်းအစည်းတွေရှိပါတယ်။မြစ်ကြီးနားမှာလည်းဆန္ဒပြပွဲပါဝင်သူတွေနောက်သတင်းသမားတွေလည်းညပိုင်းလုံခြုံရေးစိုးရိမ်နေကြရပါတယ်ရှင်
။ VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမများသတင်းအောင်ပါရှင်။46ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးအတွင်းမှာCOVID-19 ကပ်ရောဂါရဲ့သက်ရောက်မှုကြဲကြဲပြန့်ပြန့်ပေါ်ပေါက်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိစ္စကိုအဓိကထားဆွေးနွေးကြမှာပါ။ဒီကနေ့တနင်္လာနေ့ဂျနီဗာမှာစတင်ကျင်းပမယ့်အစည်းအဝေးအကြောင်းလီဆာရှလိန်သတင်းပေးပို့ထားပါတယ်ရှင်။လေးဘက်ကြကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးကိုကပ်ရောဂါအခြေအနေတွေကြောင့်ဗီဒီယိုကနေတဆင့်သာကျင်းပမှာဖြစ်ပါတယ်။ညီလာခံပထမ3ရက်မှာနိုင်ငံကောင်းဆောင်9ဦးပါဝင်တက်ရောက်မှာဖြစ်ပြီးနိုင်ငံပေါင်း130ကျော်ကပါဝင်ဆွေးနွေးမှာပါ။ဒီကနေ့တနင်္လာနေ့မှာတော့ကပ်ရောဂါနဲ့ပတ်သက်လို့တက်အထူးအစည်းအဝေးရှိပါတယ်။
ဒီစည်းဝေးပွဲမှာကယောဂါနဲ့ဆက်နွယ်တက်ရောက်လာတဲ့လူမျိုးကြီးခွဲခြားမှုနဲ့လူချင်းချင်းခွဲခြားဆက်ဆံမှုတွေကိုဆွေးနွေးမှာဖြစ်ပါတယ်။အစိုးရတွေကအတိုက်အခံတွေကိုနှိမ်နှင်းမှုနဲ့အာဏာတည်မြဲဖို့လှုံ့ဆော်တာမှကယောဂါကိုအကြောင်းပြချက်အနေနဲ့အသုံးချနေတဲ့ကိစ္စကိုကုလသမဂ္ဂလူအခွင့်အရေးကောင်စီအနေနဲ့လေ့လာဆန်းစစ်သင့်တယ်လို့ကောင်စီအမှုဆောင်ညွှန်ကြားရေးမှူးကနက်ရော့ကပြောပါတယ်။ဥပမာအနေနဲ့ဟန်ဂေရီနိုင်ငံဝန်ကြီးချုပ်ဗစ်တာအိုဘန်ကပါလီမန်မှာတရားဝင်ဥပဒေပြုတာကိုခွင့်မပြုဘဲသူ့အမိန့်အာဏာနဲ့အုပ်ချုပ်နေတာကိုသူကထောက်ပြပါတယ်
။ Another example was the recent elections in Uganda where
နောက်ထပ်ဥပမာတစ်ခုကတော့မကြာသေးခင်ကယူဂန္ဒါမှာကျင်းပတဲ့ရွေးကောက်ပွဲပါ။သမ္မတယူဝီရီမာဆေဗနီကသူ့ရဲ့အဓိကအတိုက်ခံတွေကိုရွေးကောက်ပွဲမှာပါနိုင်အောင်ကျူပြီးဖယ်ရှားဖို့ကယောဂါကိုအကြောင်းပြခဲ့ပါတယ်။အကြံဖက်မှုတွေအချင်းချင်းလုပ်ခဲ့တယ်၊လူတွေကိုဖမ်းဆီးခဲ့တယ်၊တက္ကသိုလ်တလဲလဲဖမ်းဆီးပြီးတော့အတိုက်ခံနိုင်ငံရေးခေါင်းဆောင် Pop အဆိုတော့ Bobby Wine ကိုဖမ်းဆီးရိုက်နှက်ခဲ့တာမျိုးတွေပါ။တော်တော်များများကကယောဂါကြောင့်ဆိုပြီးအကြောင်းပြခဲ့တာပါ
။အထူးစီဝေးမှာတည်တံပြည်တံချမှတ်တဲ့ကိစ္စ၊ကလေးငယ်အခွင့်အရေးနဲ့မတန်ဆွမ်းသူတွေရဲ့အခွင့်အရေးတွေကိုလည်းအဓိကထားပြီးတော့ဆွေးနွေးဖို့ရှိပါတယ်။ဒီအထဲမှာလူအခွင့်အရေးချိုးဖောက်နေတဲ့တိုင်းပြည်အတော်များများရဲ့အရေးကိစ္စတွေကိုလည်းသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်အခုလက်တလောမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ကိစ္စလူအခွင့်အရေးကိုဇက်တိုက်ချိုးဖောက်နေတဲ့ဘယ်လာရုစ်၊ဗင်နီဇွဲလား၊အီရန်၊ကွန်ဂိုသမရနိုင်ငံ၊ဘာရန်ဒီနဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့အရေးတွေကိုလည်းပါဝင်ဆွေးနွေးမှာပါ။လူအခွင့်အရေးကောင်စီကိုအမေရိကန်ကပြန်လည်ဝင်ရောက်ဖို့ဆုံးဖြတ်ခဲ့တဲ့သမရဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုလည်းကုလသမဂ္ဂနဲ့လူအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်၃နှစ်နီးပါးကြာကောင်စီကနှုတ်ထွက်ထားခဲ့တဲ့အမေရိကန်အနေနဲ့ကမ္ဘာစင်မြစ်မှာအခြေခံလူအခွင့်အရေးတွေနဲ့တရားဥပဒေစိုးမိုးရေးမြင့်တင်ဖို့သူ့အင်အားကိုအသုံးပြုလိုက်မယ်လို့လည်းလူအခွင့်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သွားရှိမြခင်ဗျာ။ရွေးကောက်ပွဲအတွက်ဒီပြီးခဲ့တဲ့နိုဝင်ဘာလတုန်းကပထမဆုံးအကြိမ်မဲပေးခဲ့တဲ့တက္ကသိုလ်ကျောင်းသူတူကအာနာသိန်းနဲ့အခုလောက်ရဟာမဲပေးသူတွေကိုစော်ကားလိုက်တဲ့လောက်ရဖြစ်တယ်လို့ပြောပါရတယ်။သူတို့ရဲ့လွတ်လပ်မှုအခွင့်အရေးတွေဆုံးရှုံးသွားမှဆိုတဲ့အတွက်အာနာသိန်းမှုကိုကောက်ကွက်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြနေကြရတာလို့ Generation Z မျိုးဆက်ဖြစ်တဲ့အဲ့ဒီလူငယ်ကပြောပါတယ်။သူတို့မျိုးဆက်တွေရဲ့အာနာသိန်းမှုအပေါ်အမြင်နဲ့ညှိနှိုင်းချက်တွေမဆုမြတ်မုံကဆက်သွယ်မေးမြန်းထားတာကိုအခုပတ်မြန်မာရေးအစီအစဉ်မှာတင်ဆက်ပေးပါမယ
်။သင်္ကလာပါရှင်အခုလိုမျိုးဒီ VOA မြန်မာပိုင်းအစီအစဉ်ဘက်ကိုအချိန်ပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့မင်္ဂလာပါအမအဖေ
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဆေးအာဏာသိမ်းဖို့ဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာညီမတို့အရွယ်တွေပေါ့လေ25နှစ်အောက်လူငယ်တွေကအများကြီးပဲဒီလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတယ်ဟိုကိုဖြစ်ချင်တာတောင်းဆိုကြတာမြင်ရပါတယ်ဆိုတော့အခုလိုမျိုးပေါ့နော်ဒီမကြောက်မညော့ဒီလိုလမ်းပေါ်ထွက်ပြီးတော့ညီမတို့တောင်းဆိုရလောက်တဲ့ဖြစ်လာတဲ့တွန်းအားကဘာလို့ပြောလို့ရပါလဲရှင်
ဟုတ်ညီမကွာတက္ကသိုလ်ကျောင်းသူတူပါတက္ကသိုလ်ကျောင်းသူတူဆိုတော့ကျတော့လုံငယ်ပီပီပေါ့နော်ကို့အနာဂတ်ကိုကို့ဖန်တီးချင်တယ်ပြီးွားလို့ရှိရင်နောက်ညီမတို့ယုံကြည်တာလုံငယ်ဒီအနေနဲ့လေဒီတိုင်းပြည်ရဲ့အနာဂတ်ကိုဖန်တီးဖို့လုံငယ်တွေမှာစွမ်းအားရှိတယ်လို့လည်းယုံကြည်ရပါတော့ဟိုအဲ့အကြောင်းမှာပြီးွားလို့ရှိရင်မကြောက်ဘူးလားဆိုတော့ကျတော့ဟိုကြောက်တာတော့ကြောက်တာပေါ့နော်ဒါပေမဲ့ဒီလိုမျိုးကြောက်ခက်ချင်မှချက်ပြီးတော့ဟိုမနေချင်တော့လို့ပါပြီးတော့ဟိုဒါမျိုးအဲ့လူငယ်တွေအနေနဲ့တမီးတို့ကအခုမှဆန္ဒထုတ်ဖော်တာတော့လည်းမဟုတ်ပါဘူးဘာပြန်ဟိုပြီးခဲ့တဲ့နိုဗ ెంబ ာလအကြည့်မယ်ဆိုလို့ရှင်လည်းအထွေထွေရွေးကောက်ပွဲမှာတမီးဘဝမှာပထမအဆုံးအကြိမ်အနေနဲ့ဆန္ဒနဲ့ပြီးခဲ့ရပြပရောက်နေပြင်မဲ့လေဟိုခက်ခက်ခက်ခဲပါတော့ကိုဗစ်ကာလကြားထဲမှာဟိုမဲအတူဟိုနဲ့ပြီးခဲ့အဲ့တုန်းကဆိုလို့ရှင်လည်းနဲ့ပြီးခဲ့ရတော့လေဟိုအတိုင်းမသိကိုဝမ်းတာရ ကုန်လဲကုန်ယူရဲဘာလို့ဆိုတချို့တခြားနိုင်ငံတွေနဲ့ရှင်မယ်ဆိုရင်တမင်းတို့နဲ့ဟိုတတ်သူရွယ်သူလူငယ်တွေမှာတလုံးမှာဒါမျိုးအခွင့်အရေးမရှိဘူးအဲ့တော့အဲ့တုန်းကဆိုအရန်ကုန်ယူရဲပြီးတော့ကျတော့ဟိုဒီလိုမျိုး February လတရက်နေ့မှာလဲကျတော့စစ်အာဏာသိမ်းဆည်းမှုဖြစ်သွားတယ်ဆိုတော့ကျတော့ဟိုတမင်းတို့မှာအရန်ဟိုစိတ်မကောင်းဖြစ်စိတ်မကောင်းလည်းဖြစ်တယ်ဟိုစိတ်လဲစိတ်ဆိုးရယ်ပေါ့နော်ဟိုစိတ်မရှိလည်းဖြစ်တယ်ဘာလို့လဲဆိုတော့ဟိုဟိုပါတီတခုကိုစွဲလေဆိုတာအထက်လေဒါမှန်တာမှားတာတရားမျှတမှုပေါ့နော်တမင်းတို့ကလိုချင်တာပါဟိုလူငယ်တွေအနေနဲ့စဉ်းစားကြည့်မယ်ဆိုလို့ရှိရင်လေဟိုတမင်းတို့ရှစ်ခက်ဆက်ဆက်ကလူငယ်တွေဟိုဥတန်အရေးခင်ပဲကြည့်ကြည့်1988ခုနှစ်အရေးခင်ပဲကြည့်ကြည့်လူငယ်တွေပဲဥဆောင်ခဲ့တာအဲ့တော့အခု2021ခုနှစ်မှာတမင်းတို့အနေနဲ့ငင်းခံနေမယ်ဆိုလို့ရှိရင်ဒါရာဇဝင်ငိုင်းတူလို့လည်းဖြစ်တာပေါ့နော်နောက်တစ်ခုကဟိုအဲ့အကြောင်းတမျိုးငင်ခံနေရတဲ့မှာလည်းတမျိုးမပါခြင်းဘူးဒါမျိုးလောက်တာကိုလည်းကိုယ့်အကူနိုင်ငံရေးလောက်တယ်လို့မယူဆဘူးနိုင်ငံရေးဆိုတာအထက်နိုင်ငံအရေးပဲပြောရမှာပေါ့နော်ဟိုကိုချစ်တဲ့တိုင်းပြည်ကိုနဲ့ဆိုင်နေကိုနဲ့တက်ဆိုင်နေကိုအနာကင်းနဲ့တက်ဆိုင်နေဒါနောင်နားတွေတော့လည်းတက်ဆိုင်နေနောက်ပြီးတော့ဒါကိုတိုင်းပြည်နဲ့တက်ဆိုင်နေကိစ္စမဟုတ်လို့ဒီတိုင်းပြည်ရဲ့တာဏပီသူဦးတယောက်အနေနဲ့ဒါမျိုးလှုပ်ရှားမှုတွေလုပ်တာပါရှင့်
ဟုတ်တော့ညီမဆော့ဆော့ပြောသလိုပဲပေါ့နော်ညီမတို့ရဲ့အနာဂတ်အတွက်ကိုလှုပ်တယ်ဆိုတော့ဒီဆန္ဒပြတဲ့အခုလူငယ်တွေတောင်းဆိုနေကြတဲ့အချက်တွေထဲမှာလည်းဒီလူငယ်တွေမှာအနာဂတ်ရှိတယ်ဆိုပြီးတော့သူတို့ကြွေးကြော်တယ်ကြွေးကြော်တယ်ပေါ့လေအဲ့ဒီစကားသံအကြားတဲ့သူတွေရဲ့ဟိုရေရောထိမိစေခံစားရပါတယ်ဆိုတော့ဒီစစ်အာဏာသိမ်းမှုကညီမတို့လူငယ်တွေရဲ့အနာဂတ်ကိုပေါ့လေဘလို့ပြောင်းလဲပြီးတော့တက်ရောက်မှုရှိတယ်လို့ညီမမြင်ပါလဲရှင့်
ဟုတ်အဲ့ဒါဘလို့တက်ရောက်မှုရှိလဲဆိုလို့ရှိလို့ရှင့်တော့ဒါကဟိုဒီမြန်မာနိုင်ငံဟာဆိုလို့ရှိရင်လွန်ခဲ့တဲ့ဟိုဒီ2021ခုနှစ်မတိုင်ခင်ဟာဆိုလို့ရှိရင်2050နီးပါးလောက်စစ်အာဏာရှင်စနစ်အောင်မနေခဲ့ရတာပေါ့နော်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်လည်းအဖက်ဖက်အရာရာကြည့်မယ်ဆိုလို့ရှိရင်ဟိုလူမှုရေးစီးပွားရေးပညာရေးကျန်းမာရေးတခြားနိုင်ငံအင်္ဂလိပ်နိုင်ငံတွေနဲ့ရှင်လို့ရှိရင်တော့မှတမျိုးနိုင်ငံအများလို့လို့အနောက်ကျကြံနေခဲ့တယ်အဲ့တော့ဒါမျိုးလဲထပ်ဖြစ်မှာလဲလဲကြောက်တယ်ပြီးတော့နောက်တစ်ခုကတမင်းတို့ရဲ့လူအခွင့်အရေးလူဟိုလူလက်မှုအများကြီးဆုံးရှုံးလိုက်ရမှာကိုလဲကြောက်တယ်အဲ့တော့ပွင့်လင်းမြင်တာရဲ့ kickback ကိုတွားချင်တာပေါ့နော်ဂျီမိုကရေစီဆန်ဆန်နဲ့
နောက်ဆော့ဆော့ညီမပြောသွားတဲ့အထက်မှာလဲပါပါတယ်ဒီနောက်ဒီဆန္ဒပြထုတ်ဖော်တဲ့လူငယ်တွေပေါ့လေသူတို့နောက်တစ်ချက်တောင်းတဲ့နောက်တစ်ချက်တစ်ခုကတော့ respect our vote အတိတ်ပဲကတော့သူတို့ပေးထားတဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အတိတ်ပဲပါဆိုတော့ညီမလည်းပြောပါတယ်ညီမနိုင်ငံသားရောက်နေတာတော့မှဒီပါရောက်နေတာတော့မှခက်သွားပြီးတော့အမဲပေးခဲ့တယ်ဆိုတော့အခုဒီစိတ်အာနာသိမ်းနဲ့ဟိုစိတ်အာနာသိမ်းနဲ့သူတွေဘက်ကပြောနေတာပေါ့လေသူတို့ပြောနေတာကတော့ဒီမဲစင်းနေရာမှားတယ်အဲ့ဒါကြောင့်မို့လို့မဲမတမာမှုတွေဖြစ်နိုင်နေဆိုပြီးတော့ဒါကြောင့်မို့လို့သူတို့အာနာလွှဲယူရပါတယ်ဆိုပြီးပြောပါတယ်ဆိုတော့အဲ့လိုမျိုးပြောနေတဲ့သူတွေရောညီမအနေနဲ့ဘယ်လိုမျိုးတုံ့ပြန်ချင်ပါလဲရှင့
်ဟိုအခုလမ်းပေါ်မှာထွက်ပြီးဆန္ဒထုတ်ဖို့နေတဲ့လူတွေကိုကြည့်လိုက်လို့ရှင့်လေဟိုထောင်ကနန်းတောင်ကနန်းတော့မကတော့တင်းကနန်းတန်းကနန်းနေလေရောက်ကုန်ပြီပေါ့နော်ပြီးသွားလို့ရှင့်ညီမတို့ကိုယ်တိုင်မဲပေးခဲ့တာဆိုတော့ဟိုအဲ့တုန်းကဆိုလို့ရှိရင်တော်တော်လေးလည်းအမအကိုခုနပြောသလိုပဲဟိုဝမ်းတာဂုံယူပြီးတော့ကြာမှာဒါမျိုးဖြစ်သွားရဲဆိုတော့ကြာတော့ဒါကိုပေးခဲ့တဲ့မဲကိုမကြိုသေးတော့လို့လည်းဟိုအဖြစ်ခံလိုက်ရတာပေါ့နော်အဲ့တော့ဟိုနည်းနည်းစော်ကားလည်းခံရတာပေါ့နော်ပီတူရဲ့ရဲကိုဟိုပီတူရဲ့ပေးခဲ့တဲ့မဲကိုဟိုအတိမတ်မပြုတ်ဘူးဆိုပြီးတော့ဖြစ်သွားတာပေါ့ရှင့်
အဲ့တော့အဲ့လိုမျိုးအကြောင်းဟုတ်လို့ညီမဆိုလည်းအခုဆိုဟိုလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့သူတွေတဲ့မှာပါတယ်ပေါ့လေဆိုတော့ညီမတို့အခုဒီရန်ကုန်မြို့မှာလမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေကြတယ်ကိုနဲ့အတူထွက်တဲ့ဒီလူငယ်တွေပေါ့တခြားတကယ်ချင်းလူငယ်တွေကြားမှာရောသူတို့နဲ့သူတို့ရဲ့စိတ်ကံစားချက်တွေညီမတို့ရဲ့ဒီစိတ်ကံစားချက်တွေကအခုဘယ်လိုမျိုးဖြစ်နေလဲဆိုတာကိုလည်းသိပါစေရှင
်ဟိုအစကတည်းကလည်းဒီစစ်တပ်ဘက်ကနေပြီးတော့ကြတော့ဒီရွေးကောက်ပွဲဟိုရလဒ်တွေထွက်ပြီးကြတဲ့ကလည်းသူတို့ဒါမဲလိမ်နေမှုတွေဖြစ်တယ်လို့အဲ့လိုမျိုးဟိုပြောဆိုခဲ့တာရှိတယ်။အဲ့တော့အထူးစံကြီးလားဆိုတော့ကြတော့ဟိုစိတ်ထဲမှာတော့ဖြစ်နိုင်ချေတစ်ခုအနေနဲ့တော့အားလုံးကရှိကြပါတယ်။လုံးလုံးကြီးဟို and all why လုံးလုံးကြီး shock surprise ဖြစ်သွားရတော့မဟုတ်ဘူး။ဒါပေမဲ့2021ခုနှစ်မှာတော့ဒါမျိုးမဖြစ်တော့ဘူးလို့ပဲထင်ကြတာပေါ့နော်။အဲ့တော့အစပိုင်းတုန်းကကြတော့လေဒါဟိုဖြစ်သွားရဲဆိုတော့ပထမနေ့ကဆိုတိတ်တောင်မှဟိုလက်မခံနိုင်ဘူးပေါ့နော်။နည်းနည်း deny or in denial နည်းနည်းဖြစ်တာပေါ့နော်။ဟိုအဲ့ဒါလည်းပြီးတော့အရန်လဲဝမ်းနေတယ်ဟိုညီမတို့အချင်းချင်းဟိုတငယ်ချင်းတွေပေါ့နော်လူငယ်အချင်းချင်းစကားပြောဆိုရဲဆိုလို့ရှိရင်လည်းဟို၃နှစ်ခေါက်ရှိပြီအဲ့လိုမျိုးပြောရင်းနဲ့မျက်ရည်ရောင်ကျတယ်ဝမ်းနေလုံးလို့ပြီးွားလို့ရှိရင်ဟိုစိတ်လဲအရန်စိတ်တူပဲစိတ်လဲဆိုးရဲပြီးွားဟိုမျိုးစုံပဲနော်ပေါ့နော်ဟိုအဲ့လိုမျိုးစိတ်မရှိရလည်းဖြစ်သွားတာပေါ့နော်အခုကဆိုနှစ်ပတ်လောက်လည်းရှိပြီဆိုတော့
အခု
ဟိုလူငယ် oh sorry ပ
ါဆက်ပြောပါညီမရ
ဟုတ်ပြီးတော့နောက်လူငယ်အချင်းချင်းအဲ့လိုမျိုးပြောလို့ရှိလို့ရှင်ဒါ နောက်ငါတို့ဘယ်လိုရှေ့ဆက်သွားရမလဲငါတို့ဘယ်လိုငါတို့အနာဂတ်ကဘယ်လိုချိတ်ခိုက်မလဲဆိုရင်တချို့တွေပြောတာဆိုလို့ရှိရင်မသွေးရဲစရာပဲတဲ့ဘာလို့ဆိုအဖိုးတွေအဖွားတွေအဖေတွေအမေတွေခက်ကလည်းအများကြီးခံခဲ့ရတယ်ဆိုတော့ဒါမျိုးထပ်မဖြစ်နိုင်ဘူးဆိုတာလည်းဟိုအာမခံချက်လည်းမရှိဘူးဘယ်သူမှလည်းပြောလို့လည်းမရဘူးလေ
အဲညီမအခုပြောသလိုပဲပေါ့နော်ညီမတို့အစမ်းကျင်ကန့်ကွက်နေတဲ့သူတွေကလက်ရှိအာဏာယူထားတဲ့သူတို့မှလက်နက်ရှိတယ်သူတို့မှအင်းအာဏာရှိတယ်အင်အားသုံးပြီးတော့လည်းဒီအချိန်မရွေးနှိမ်နှင်းနိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အဲ့လိုအခြေအနေတွေရှားမှာပဲညီမတို့ကအခုလိုလှုပ်ရှားဆောင်ရွက်နေကြတာဆိုတော့ဒီအပေါ်မှာရောစိုးရိမ်အားငယ်တာမျိုးဖြစ်လာရှင
်စိုးရိမ်အားငယ်တာလို့နောက်ပြီးွားလို့ရှိရင်ကြောက်စိတ်လို့ဆိုတော့ဟိုလူဆိုတော့တဘာဝပဲလေဟိုအန်တီရဖြစ်ပေါ်လာနိုင်တယ်ဆိုလို့ရှိရင်တော့ကြောက်ကြတာပေါ့အခုဟိုနန်းပေါ်ထွက်နေတဲ့လူတွေလည်းတမိချင်ပါလေအားလုံးလည်းဟိုတလို့နည်းနည်းအနေနဲ့ဟိုအနေနဲ့အများတော့ကြောက်စိတ်လို့ပါလို့ရှိပါတယ်ဒါပေမဲ့ဟိုတွေးကြည့်လိုက်လို့ရှိရင်အော်ဒါဟိုကိုခစ်မှာဒါမျိုးဒါကိုရဲ့တမိုင်းပေးတာဝင်လို့ပဲပြောရမှာပေါ့နော်ဟိုတာဝင်ရှိတယ်ဆိုတော့စိတ်နဲ့နောက်ငါနောင်တရေသူကလှုပ်ပေးရမယ်ဆိုတော့စိတ်ကလေးတစ်ခုရှိတာရဲ့နောက်ပြီးတော့ကျတော့ဟိုတချို့တွေဆိုလို့ရှင်ဟိုတမီးတို့ဒီမိဘတွေပေါ့နော်တငယ်ချင်းမိဘတွေလို့ဆိုလို့ရှင်လည်းတို့ပြောတာတို့မကြောက်တာမဟုတ်ဘူးဒါပေမဲ့တို့သားသမီးတွေဒီလိုမျိုးကြောက်ခင်မှာချက်နေရမှာပို့ပြီးတော့ကြောက်လို့ဒါဟိုဆန္ဒဟိုတချို့တွေဆိုလို့ရှင်တချို့တငယ်ချင်းတွေဆိုအဖေရဲ့အမေတွေပါလဲဟိုလမ်းပေါ်ကြီးအထိတက်ပြီးတော့ကြာလိုက်လှုပ်ပေးတယ်တော်တော်လေးလဲပံပိုးပေးကြတယ်တချို့တွေဆိုလို့ရှင်လေ
နောက်ညီမတို့လူငယ်တွေပေါ့နိအခုပြောနေကြတဲ့ generation Z မျိုးဆက်လူငယ်တွေကဒီအခုလိုမျိုးလမ်းပေါ်ထွက်ပြီးချီတက်ဆန္ဒပြတာတွေမဟုတ်ဘူးပေါ့နော် online ပေါ်ကနေပြီးတော့လဲဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကဘာတိအောင်လုပ်နေကြတာတွေ့ရပါတယ်ဒီစမ်းတက်စိတ်ကူးအမြင်တွေနဲ့ပုံဖော်တာတို့နောက်စာသားတွေနဲ့ပြောပြတာမျိုးတွေလုပ်နေကြတယ်ဆိုတော့အဲ့လိုမျိုး online ပေါ်မှာလုပ်နေတဲ့လှုပ်ရှားမှုတွေအကြောင်းလည်းသိပြစေရှင်
ဟုတ်ဟိုအခုဒီ generation C ကညီမပြောရမယ်ဆိုလို့ရှိရင်ညီမတို့ဒီ generation ကတော်တော်လေးလဲထက်မြက်ကြရလို့လဲထင်တယ်ပြီးွားရင်ဟိုအရင်ခါတိုင်းတခြားနိုင်ငံမှာဖြစ်တဲ့ဟိုဆန္ဒဟိုပြပြီးဆိုဟာပေါ့အရေးခင်းနေလို့နောက်ညီမပြီးမှာဖြစ်ခဲ့တဲ့အတန်နဲ့ဟိုပြီးခဲ့တဲ့အရေးခင်းနေလို့လဲရှင်လို့ရှင်ထူးခြားချက်တွေလည်းရှိရပါတော့ဟိုအခုအပြင်မှာဆန္ဒပြရဆိုလို့ရှိရင်တော့မှဟိုအမလို့လဲတွေးမိမှာပေါ့နော် poster sign နေကဟိုတော်တော်လေးအဲ့လိုမျိုးတချို့တွေဆိုလို့ရှင်ဟာသဘက်ကိုလည်းပူသွားတယ်နောက်ပြီးရင်ဟိုအင်္ဂလိပ်လိုကြီးလည်းပူရေးလာတယ်ဒါတို့အမြင်နဲ့ကြတာဒါ international attention လို့ထင်တာပေါ့နော်ဟုတ်အဲ့နိုင်ငံခြားလူတွေနားလဲအောင်ပြီးနိုင်ငံခြားလူတွေစိတ်ဝင်စားလာဟုတ်ဟိုကိုယ်တိုင်ပြည်မှာဖြစ်နေတဲ့ကိစ္စတွေကိုဖော်ပြတာပေါ့နော်ဒါအပြင်ဟိုsocial media site တွေပေါ်မှာနောက် internet ပေါ်မှာလည်းတော်တော်များများ social media campaign တွေနဲ့ဒီတည့်ရဖြစ်ပြနေတဲ့အမိုင်းမှာဖြစ်ပြနေတဲ့ကိစ္စတွေကိုအဲ့လိုမျိုး live video တွေနဲ့လည်းတင်ကြရယ်ပြီးွားရင် civil disobedience movement ဆိုပြီးတော့ကြောင်းလည်း profile picture ပြောင်းပြီးတော့ campaign လုပ်ကြရယ်ဟိုပြီးွားလို့ရှိရင်တော့ graphics တွေပါညာနဲ့လည်းပေါ့နော်တိတိချာချာဟိုနိုင်ငံခြားလူတွေနားလည်အောင်ဆိုရင်အဲ့လိုတည့်ရချင်းစီတိုင်းလို့နေတိုင်းလို့မျိုးကိုတင်ပေးနေကြတာပေါ့နော်အဲ့တော့ကြောင်းဟိုညီမဟိုတွေ့ကြုံနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုဗမာပြည်ကလူငယ်တွေပဲမဟုတ်ဘူးပြပလူငယ်တွေဗမာပြည်နဲ့ဘာမှမသက်ဆိုင်တဲ့ဟိုဗမာမသက်ဆိုင်တာမဟုတ်ဘူးကွာမြန်မာလူမျိုးတွေလည်းမဟုတ်ဘူးဟိုမြန်မာနိုင်ငံသားတွေလည်းမဟုတ်ဘူးဒါပေမဲ့ဒီမြန်မာပြည်မှာဖြစ်နေတဲ့ကိစ္စတွေကိုတို့အခုဖြစ်နေတဲ့ဒီအရေးခင်းပေါ့နော်နောက်ပြီးွားလို့ရှိရင်ဒီစစ်အာဏာဟိုတင်းစီမှုအကြောင်းကိုတော်တော်လေးဟိုဟာသတင်းပြန့်နေပါပြီအခုဆိုရင်
အခုလိုမျိုးပေါ့နော်ဒီညီမတို့ဟိုလမ်းပေါ်ထွက်ပြီးတော့ချီတက်ဆန္ဒပြတောင်းဆိုရဲနောက်တစ်ခါဒီ online ပေါ်ကနေပြီးတော့အမျိုးစုံနှုတ်ရှားနေတယ်အဲ့ဒီအပေါ်မှာရရဲပေါ့နော်တုံ့ပြန်မှုအများရဲ့စိတ်ဝင်စားမှုတုံ့ပြန်မှုကိုရောဘယ်လောက်ထိအားရပါလဲရှင
်ဟိုကအခုဆိုလို့ရှိလို့ရှင်စစ်အာဏာတင်းစီွားတာဟိုနှစ်ပတ်ကျော်ပါပြီဒါပေမဲ့ဒီနေ့ဆိုလို့ရှင်ညီမဟိုကမြို့ထဲဆင်းွားတော့ဟာဆိုလို့ရှင်လမ်းပေါ်မှာခါတိုင်းနေရတဲ့ကိုလူတွေပုံများလာတယ်ဟုတ်ပါတော့ဆန္ဒပြထုတ်ပေါ်နေဆန္ဒထုတ်ပေါ်နေတဲ့လူတွေတော်တော်လေးများလာတော့ကြောက်အဲ့ဒါကြီးမြင်တွေ့ရတော့တော်တော်လေးလဲကျိန်နဲ့အားရရဲနောက်ဒီပုံတွေကလည်းဟိုဒီဓာတ်ပုံတွေကလည်း online တွေမှာတော်တော်ပြန့်နေပြီနိုင်ငံခြားကလည်းတော်တော်သိနေပြီဆိုတော့ဟို international attention ကတော့ဟိုညီမတို့ရရတော့ရပါတယ်ဟုတ်ဟိုကကျိန်နဲ့အားရမှုလဲဟိုရှိတော့ရှိတယ်ဒါပေမဲ့ဟိုပြောင်းလဲမှုကတော့အခုချိန်ထိမလာသေးဘူးဆိုတော့အဲ့မှာတော့နည်းနည်းအားမရဖြစ်တာပေါ့နော်
အဲညီမပြောဆိုပဲပေါ့နော်ညီမတို့အခုလိုမျိုး generation Z မျိုးဆက်တွေအပြောင်းလဲလိုချင်လို့ဆန္ဒထုတ်ဖို့တောင်းဆိုနေတဲ့အတိုင်းဖြစ်လာဖို့အတွက်ကောဘယ်လောက်ထိရေရှည်သွားမယ်လို့ဆုံးဖြတ်ထားလဲရှင
်ဒီဟိုပါပေါ့ညီမတခုတတိထားမိရဆိုလို့ရှိရင်ဒီ generation ကတော်တော်လေးလဲစီးလုံးကြရတယ်။နောက် Facebook လို့ပါလို့မှအဲ့လိုမျိုး campaign အသစ်ပေါ်တယ်ဆိုလို့ရှိရင်လဲဟိုအချင်းချင်းဟိုပါပေါ့နော် communication ဆက်သွယ်ရေးကောင်းတယ်လို့ပဲပြောရမလားဟိုစိတ်ကပဲစီးလုံးတယ်လို့ပဲပြောရမှာတော့ညီမလည်းသိကြမှာမပြောတော့ဘူးเนาะဒါပေမဲ့ဟိုဥပမာညာ၈နိုင်ဟိုတံပုံစသီးနေဆိုတော့ဆိုလို့ရှိရင်ချက်ချင်းပဲဟိုညာ၈နိုင်လဲကြတော့တကယ်သီးနေကြပြီပေါ့เนาะနောက်တရားချလို့ရှိရင်ဘယ်လိုလုပ်ကြမယ်ဆိုလို့ရှိရင်လဲဟိုအပြောင်းလဲညံတယ်လို့လဲဟိုဟာတော်တော်လေးလူတွေကလိုက်နိုင်ကြရယ်ပေါ့เนาะအဲ့တော့ကြောက်မြမအချင်းတော့ဟိုရေရှည်ဆက်သွားမယ်ဆိုလို့ရှိရင်လည်းဒါမျိုးနီလန်းလေးရောပြောင်းလာနိုင်တယ်ဟို creative လည်းပို့ပို့ပြီးတော့ဖြစ်လာတာဟိုဘာလို့ဆိုမြမအစပိုင်းတော့ကလမ်းပေါ်စတဲ့ပြီးဆန္ဒပြတော့ကဆိုရင်ဒါမျိုးဒီလောက်ကြီးဟို creative sign နေအင်္ဂလိပ်လိုရေးရတဲ့ဘာတွေကတိတ်မရှိသေးဘူးလေဟိုဟာအဲ့တော့နီလန်းနေကတော့ပြောင်းလဲနိုင်မယ်ဒါပေမဲ့ဟိုမြမအချင်းတော့ဒီလူငယ်တွေနောက်လူကြီးတွေပါဟုတ်ပါဟိုတော်တော်လေးဟိုဟာဟို sorry
ပါဝင်လာကြတယ်ပါပြီးတော့သူတို့စန္ဒပြ
ဟုတ်ပါဝင်လာကြတယ်ဟုတ်အဲ့တော့ကြတော့တော်တော်လေးလက်ခွန်အားရှိကြရဲဆိုတော့ကြတော့ဟိုမောပြီးတော့ရက်သွားမယ်လို့အဲ့လိုမျိုးတော့မချင်ဘူးပေါ့နော်ပန်းနိုင်ရအောင်တော့ဟိုကအလုံးကဆက်ပြီးတော့ကြိုးစားသွားမယ်လို့ထင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးညီမတို့ရဲ့ဒီလှူရှားနေတဲ့လှူရှားမှုတွေအကြောင်းပြောပြတာဟုတ်ကဲ့
လာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာရယူမှုငြင်းငြင်းရေးပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဆိုရဲတမတော်ကကွေဦးစည်းချုပ်ဘုကျုံမူကြီးမင်းအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမရနိုင်ငံတော်ဤတံမြင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ကိုဖမ်းဆီးအာဏာရယူအုပ်ချုပ်ခဲ့တာရက်20ဝန်းကျင်ရှိနေပါပြီဒီကာလအတွင်းနိုင်ငံအနှံ့မှာရဟန်းရှင်လူပြည်သူလူထုကြီးရဲ့အာဏာသိမ်းမှုဆန့်ကျင်ရေးလူ့ရေးစမ်းတဲ့ချီပါဝင်တဲ့ဆန္ဒပြပွဲကြီးတွေနေ့စဉ်ရက်ဆက်ဖြစ်ပေါ်နေသလိုနိုင်ငံတကာအသိုင်းအဝိုင်းကနေအာဏာသိမ်းခေါင်းဆောင်တွေကိုပိတ်မှတ်ထားတဲ့ပိတ်ဆို့မှုတွေကိုလည်းဇက်တိုက်ဆိုသလိုကြီးညာချမှတ်နေတာတွေကိုလည်းတွေ့မြင်နေကြရပါတယ်နိုင်ငံတကာယင်းဤမြို့နယ်သူတွေမြန်မာနိုင်ငံအတွင်း project ရှိတဲ့အဖွဲ့အစည်းတွေကလည်းသူတို့ရဲ့လုပ်ငန်းတွေဆက်လုပ်သင့်မသင့်နိုင်ငံတွင်းကနေထွက်ခွာဖို့သင့်မသင့်စဉ်းစားချင်းချိန်နေကြချိန်လည်းဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံဟာအာဏာသိမ်းပွဲမတိုင်ခင်ကတည်းက COVID-19 ရောဂါနဲ့ခံစားခဲ့ရပြီးစီးပွားရေးအပိုင်းမှာကျဆင်းမှုတွေကြုံနေရတာဖြစ်ပါတယ်အခုအာဏာသိမ်းမှုကြေကြောက်လာမယ့်အချိန်စီးပွားရေးအပိုင်းမှာထိခိုက်နစ်နာမှုတွေရှိမှာကတော့သေချာသလောက်ပါစီဝိုင်းကဏ္ဍနဲ့အတူနိုင်ငံတကာဆက်ဆံရေးပညာရေးကျန်းမာရေးအစရှိသဖြင့်ကဏ္ဍအသီးသီးမှာဆုပ်ယုပ်ကျဆင်းမှုတွေဇက်တိုက်ဖြစ်ပေါ်လာမယ်လို့လည်းခန့်မှန်းရပါတယ်အခုလိုအာဏာသိမ်းမှုဟာတိုင်းပြည်ငြိမ်းချမ်းရေးတိဆောက်ရေးအပိုင်းကိုရောဘလို့တက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါ
သမရဟောဦးသိန်းစိန်အစိုးရနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရ20တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးတိဆောက်ရမှာအုပ်စု3စုခွဲပြီးအကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ် KNU အပါအဝင်အဓိကအားဖြင့်မြန်မာနိုင်ငံတောင်ပိုင်းမှာအခြေစိုက်တဲ့တိုင်းသားလက်နက်ကိုင်10ဘွဲ့နဲ့ကတော့တတိုင်းပြည်လုံးဆိုင်ရာအပြည့်ရဲ့စာချုပ် NCA လက်မှတ်ထိုးပြီး27ရာစုပင်လုံငင်းကြဲရေးညီလာခံတွေကနေတဆင့် Federal အခြေခံမှုတွေရရှိအောင်ကြိုးပမ်းနေကြပါတယ် KIA ကချင်လက်နက်ကိုင်အဖွဲ့ AA ရခိုင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့ကိုကန့်တက်ဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဘွဲ့နဲ့ကတော့အပြစ်ခတ်ရစဲရေးအရင်ရအောင်ဆွေးနွေးနေရစေပါအပြစ်လဲရထားလက်နက်ကိုင်ပဋိပက္ခလဲဖြစ်မနေတဲ့ဝမိုင်လာ SSPP SSA ရှမ်းတက်ဖွဲ့ကရင်နီလက်နက်ကိုင်တက်ဖွဲ့တွေကိုတော့ NCA စာချုပ်ထဲပါလာအောင်စ조사ဆွဲဆောင်နေရစေအခြေအနေအောက်မှာအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းပွဲဖြစ်သွားရတာပါNCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ကတော့အာဏာသိမ်းတာကိုလက်မခံနိုင်ကြောင်းကြေညာချက်ထုတ်ပါတယ်။အာဏာသိမ်းတာဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်အတားအဆီးအနှောက်အယှက်သဘောလို့ရှုမြင်ကြပါတယ်။လက်ရှိမှာလည်းလက်နက်ကိုင်10ဘွဲ့စုဖွဲ့ထားတဲ့ PPSD အဖွဲ့ဟာဆရာနာသိမ်းမှုကိုလက်မခံနိုင်ဘူး။ဆရာနာသိမ်းမှုကိုစန့်ကျင်ဆန္ဒပြနေကြတဲ့ပြည်သူလူထုကိုအပြည့်အဝထောက်ခံနေအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုလုပ်နေတာတွေကိုရက်ဆိုင်ထားမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်
။တိုင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာဝါအရင်ဆုံးတော်လန်သက်တမ်းအကြာဆုံးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအုံကတော့ပုံပြီးပြတ်သားပါတယ်။အာဏာသိမ်းတာကိုလက်မခံဘူးဖန်စီထားသူတွေကိုလွှတ်ပေးပါအာဏာသိမ်းတာကိုဆန့်ကျင်ကြတဲ့ပြည်သူတွေကိုထောက်ခံမယ်ဆိုသည့်အထိပြောဆိုထားပါတယ်ခင်ယူဖွဲ့ဟာ တိုင်းသားဒန်းသူရေးကိုပဲပြန့်ထန်ခွင့်ရဖို့တိုက်ပွဲဝင်နေတာဖြစ်ပြီးသူ့အဖွဲ့ထဲမှာလည်းဒီမိုကရေစီစနစ်ရပုံမှန်ကွန်ကရစ်တွေကျင်းပပြီးဥဆောင်အဖွဲ့ရွေးချယ်တာဝန်ပေးတဲ့စနစ်ကျင့်သုံးတဲ့အဖွဲ့စည်းလည်းဖြစ်ပါတယ်။ NCA စာချုပ်ထုတ်အဖွဲ့ထဲပါတဲ့ပိုးလက်နက်ကိုင်အဖွဲ့နိုင်ကဗိုလ်မှူးကြီးခေါ်ကာကတော့လက်ရှိအာဏာကိုတပ်မတော်ကရယူထားတာမို့တပ်နေရာချထားရေးလို့စီရေးကိစ္စတွေဆွေးနွေးလို့ရပြီးနိုင်ငံရေးကိစ္စတွေကိုတော့ဆွေးနွေးနိုင်ပွဲမရှိဘူးလို့ပြောဆိုပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေထဲမှာတောင်းပလောင်အဖွဲ့ကတော့အာဏာသိမ်းမှုကိုလက်မခံဘူးအာဏာသိမ်းမှုကိုဆန့်ကျင်တဲ့လူလူတွေနဲ့တရားရဲရှိတယ်ဆိုပြီးထုတ်ပြန်ပါတယ
်အလားတူ KIO ကချင်လက်နက်ကိုင်အဖွဲ့ကတော့တရုတ်နိုင်ငံရဲ့လေတံနီးတူအာဏာသိမ်းတယ်ဆိုတဲ့စကားလုံးကိုရှောင်ရှားပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာလွှဲပြောင်းရယူထားတာဖြစ်တဲ့နောက်ထပ်ဖမ်းဆီးထိန်းသိမ်းဓာရီဆက်မလုပ်ဖို့အာဏာရှင်စနစ်ချုပ်ငြိမ်းရေးအတွက်ပြည်သူတွေရဲ့ကြိုးပမ်းချက်အားလုံးကိုကြိုဆိုတယ်ဆိုတာလောက်ပဲဖော်ပြထားတာတွေ့ရပါတယ်အင်းကြီးချင်းအင်အားကြီးတရုတ်နိုင်ငံရဲ့ဩစာမကင်းဘူးလို့ယူဆထားကြတဲ့လက်နက်ကိုင်အင်အားကောင်းတဲ့ဝါနဲ့မိုင်းလအဖွဲ့တွေကတော့ကြီးညာချက်တစုံတရာထုတ်ပြန်တာမတွေ့ရပါဘူး။လက်ရှိအာဏာရယူထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့ငြိမ်းချမ်းလုပ်ငန်းစဉ်တွေဆက်လုပ်မယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ရေးအဖွဲ့ကောင်ဆောင်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။သူကအစိုးရအနေနဲ့အဖွဲ့၃ဖွဲ့ဖွဲ့ဖို့ရှိကြောင်းမူဝါဒချမှတ်မှုနဲ့ဥဆောင်လမ်းညွှန်မှုပေးမယ့်အဖွဲ့ကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဥဆောင်သွားမယ်လုပ်ငန်းကော်မတီအဖွဲ့ကိုတော့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်ဥဆောင်ဖွဲ့စည်းသွားမယ်လက်တွေ့ညှိနှိုင်းရေးအဖွဲ့ကိုတော့ဒုဗိုလ်ချုပ်ကြီးရာပြည့်ဥဆောင်မှာဖြစ်ပြီးအကြံပေးတွေနဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ
်တရားဝင်ထုတ်ဖော်ပြောဆိုချက်တွေအရဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရယူထားတဲ့လက်ရှိအရေးပေါ်ကာလသတ်မှတ်ချက်ဟာတနှစ်သက်တမ်းပဲဖြစ်တာမို့ယာယီသဘောပဲနိုင်ငံတာဝန်ယူထားသူတယောက်အနေနဲ့ရေရှည်ငြိမ်းချမ်းရေးဆိုင်ရာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုင်ရာဆွေးနွေးလို့ရနိုင်ပါမလားအဲ့လိုဆွေးနွေးဖို့တိုင်းသားလက်နက်အဖွဲ့တွေဘက်ကလက်ခံပါမလားဆွေးနွေးရရှိချက်တွေကလည်းအာမခံချက်ရှိပါမလားဆိုတာကစဉ်းစားစရာပါအရင်ဆရာနာရှင်အစိုးရဗိုလ်ချုပ်မူကြီးတန်းရွှေအာဏာရယူထားတဲ့အနှစ်20ကျော်အချိန်တုန်းကတောင်သူတို့အနေနဲ့စစ်အစိုးရဖြစ်တာကြောင့်ငြိမ်းချမ်းရေးကိစ္စနိုင်ငံရေးကိစ္စမဆွေးနွေးနိုင်ပါဘူး။နောက်ဆိုရနဲ့ပဲဆွေးနွေးပါဆိုပြီးပြောခဲ့ဘူးတဲ့အခြေအနေရှိခဲ့လို့ပါပဲ။တကယ်တကယ်မှာလဲလက်ရှိဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ရဲ့ယာယီအစိုးရဟာပြည်သူလူထုရွေးကောက်တင်မြှောက်ထားတာမဟုတ်လို့ပြည်သူလူထုကိုစားတိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးဖို့အခွင့်အာဏာရှိမနေပါဘူး။ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာရွေးကောက်ခံသမ္မတအပါဝင်အုပ်ချုပ်ရေးနဲ့ဥပဒေပြုရေးတာဝန်ရှိသူတွေကိုဖမ်းဆီးပြီးဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကအာဏာရယူထားတဲ့ကိစ္စဟာနိုင်ငံတကာဆက်ဆံရေးစီးပွားရေးနဲ့အခြားကဏ္ဍအသီးသီးတွေမကငြိမ်းချမ်းရေးကောင်ထယ်ဖော်မှုအပေါ်ကိုလည်းထိုးချိုးတွေတက်ရောက်စေခဲ့ကြောင်းပ
ကျင်းရှင်နေနေဖြစ်ပါစေသောရရှင်နဲ့ရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE သောရရှင်တွေအတွက်အားရပေးတဲ့မြစ်တာတိလက်ဆောင်မြန်မာစင်းလေးတို့နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်ခိုင်းဆိုရင်မင်္ဂလာပါလို့ပြောနေကြဆိုပေမဲ့လည်းရှောင်ပြေးလို့မရတဲ့အခြေအနေဇိုးကြီးကြမှာကူပါအောင်ကေပါအောင်လို့ရေးလာကြတဲ့သောရရှင်တွေရဲ့စာရီကျွန်တော်တို့ VOE သတင်းတွေအောက်ကမှတ်ချက်တွေကိုဖတ်ရတာနဲ့အမတန်ရင်ခွဲရပါတယ်ဒီအချိန်ခါမှာမြန်မာနိုင်ငံမှာအားလုံးနီးပါးမပျော်ရွှင်နိုင်ကြတာကတော့အမှန်ပါနော
်မင်္ဂလာပါ VOE ကျွန်တော်ကမြန်မာပြည်ကပေးစာများကဏ္ဍမှာပါဝင်ခြင်းလို့ပါဆရာနာသိင်္ဂရေ February 1ရက်နေ့ကစပြီးကျွန်တော်ဒီနေ့မှပျော်ရွှင်မှုမရခဲ့ပါဘူးနေ့စဉ်နဲ့အမျှစီစဉ်ရနေရပါတယ်ဒီနေ့ဒီနေ့အိမ်သားတယောက်သိနေသလိုကိုခံစားရပါတယ်ကဘာကြီးပေါ်ကနိုင်ငံတွေကိုပြောပြပေးပါလားဗျာကျွန်တော်တို့အတွက်ကဘာကြီးကမျှော်လင့်လို့ရနိုင်ပါမလားလို့
ဒါက VOE သောရရှင်ချန်ဝေရန်ရေးလာတာဖြစ်ပါတယ်လင်းလင်းကတော့
VOE ရေးသတင်းကိုအမှန်ကန်ဆုံးဖြစ်အောင်ထုတ်လွှင့်ပေးစေချင်ပါတယ်ဗျာကဘာကသိအောင်ကျွန်တော်တို့မှာမီဒီယာတွေကိုအားကိုးရတော့မှာပါပြီးတော့တေတာနှစ်ယောက်တင်မကဘူးလို့ကြားရပါတယ်တနက်မှန်တဲ့ပုံတွေကိုကဘာကိုချပြလို့မရဘူးလားဗျာရင်းနဲ့နေနေအောင်ခံစားရပါတယ်ကျွန်တော်တို့လူငယ်တွေမှာအိမ်မက်တွေရှိပါတယ်နာဂတ်တွေရှိပါတယ်ကျေးဇူးပြုပြီးတည်င်းအမှန်တွေကိုများများလေးကဘာကိုချပြပေးပါခင်ဗျာ
ဟုတ်ကဲ့ပါကိုလင်းလင်းပြ ပြည်ရဲ့ရပိုင်းတွေအတွင်းမှာဒီဆန္ဒပြတဲ့သူတွေကိုလက်နက်နဲ့ဖြိုခွင်းမှုတွေတွေ့မြင်လှုံ့ဆောင်လာတဲ့ဗီဒီယိုတွေကတော့နေ့ပညာကူညီတဲ့လူတိုင်းတွေ့မြင်နိုင်တဲ့အနေထားမလို့မြန်မာနိုင်ငံမှာဒီဆန္ဒပြဝယ်တွေကိုဘယ်လိုကင်တွယ်နေသလဲဆိုတာကမ္ဘာနိုင်ငံခေါင်းဆောင်တွေရောကမ္ဘာတိုင်းပြည်အသီးသီးကလူလူတွေပါအချိန်နဲ့တပြေးညီမျက်မြင်တွေ့ရသိရှိခွင့်ရနေပါတယ်ရှင်ဒီလ ။ VOE ကို Messenger ကနေပို့ပေးလာတာတွေရရှိကြောင်းလည်းပြောချင်ပါတယ်။သရရှင်တွေအများကြီးကပေးပို့လာကြပါတယ်။အဲ့ဒီထက်မှချမ်းချမ်းဆိုတဲ့သရရှင်ကလည်းမြန်မာနိုင်ငံကစစ်တပ်ကလက်နက်မဲ့ပြည်သူတွေကိုလိုက်ပြီးတော့တနက်နဲ့ပြစ်တက်နေပါပြီဆိုပြီးတော့ Video File ပို့လာပါတယ်။သူကကဘာကတည်အောင်ကူညီပေးပါ။ပြည်သူလူထုတွေရဲ့ရင်ထဲဝင်ကြည့်ပေးပါလို့တဲ့သူရေးလာတာဖြစ်ပါတယ်။ကမီကာရီစိုက်တိုဆိုတဲ့သရရှင်ကတော့
နိုင်ငံရာဥပဒေတိုင်းမှာမက်ဒီကယ်ကာဘာကိုလုံးဝပြစ်ခွင့်မရှိပါဘူးဘလောက်ကြီးမားတဲ့စစ်ပွဲပဲဖြစ်ဖြစ်မက်ဒီကယ်ကာဘာကိုပြစ်ခွင့်မရှိတာကိုမြန်မာစစ်တပ်ဟာလူမဆန်စွာပြစ်ခတ်ခဲ့ပါတယ်ဒါ UN လောကိုပေါ်ပေါ်ထင်ထင်ချိုးဖောက်လိုက်တာပါအခုကလူနာလာကောက်တဲ့မက်ဒီကယ်ကာဘာတွေကိုစနိုက်ပါနဲ့ပြစ်တယ်ဆိုတာကြားကောင်းကြသေးရဲ့လားဗျာသွေးတံတရေရင်နဲ့လူတွေကိုအချုပ်ကားတွေဆွဲခေါ်သွားတာတွေလုံးဝလူမဆန်တဲ့လုပ်ရက်တွေအောက်တန်းကျလွန်းတဲ့လုပ်ရက်တွေဒီနေ့လူမဆန်တဲ့ဖြစ်ရပ်တိုင်းကိုကမ္ဘာသတင်းမီဒီယာတွေစီရောက်အောင်ပို့ပေးကြပါ
ဒီသရရှင်ကဘယ်နိုင်ငံဘယ်ဒေသမှမဆိုစစ်ပွဲအတွင်းမှာကျန်းမာရေးဆောင်ရှားမှုအကူအညီပေးတဲ့သူတွေကိုလုံးဝပြစ်ခတ်ခွင့်မရှိပါဒါကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပါတယ်ဆိုပြီးတော့ရေးလာပါတယ်မြန်မာပြည်ကြီးမှောင်တိကျကူကေရမဲ့ဘွားတွေရောက်နေကြပါတယ်လို့ VOE ကိုသောရရှင်နေရေးလာကြတာမှာတော့အောင်ဆိုတဲ့သောရရှင်က
မန္တလေးအခြေအနေဆိုလို့သူများနိုင်ငံအကူအညီပေးပါလို့ပြောပြပါနော်ကျွန်တော်တို့ပြည်သူတွေကဒီမိုကရေစီတစ်ခုအတွက်နဲ့ဆန္ဒပြနေကြတာပါအခုဆိုသူတို့လက်နက်တွေနဲ့ပစ်တာမို့ဂျပန်တို့ UN တို့အမေရိကန်တို့အကူအညီပေးကြပါလို့တောင်းဆိုပါတယ်ကျွန်တော်တို့တောင်းဆိုတာလက်နက်ကင်တွေကိုမနိုင်လို့အကူအညီတောင်းတာပါဗျာ
လူတိုင်းကဒီသောရရှင်လိုပဲကဘာကတည်အောင်လုပ်ပေးပါလို့ရေးလာတာပါဟုတ်ကဲ့ပါကျွန်မကပြောသွားသလိုပဲအဖြစ်ပြက်ဒီအားလုံးကိုကဘာကတည်နေပါတယ်စင်မဲဟင်းဆိုတဲ့သောရရှင်ကတော့
အခုဖြစ်နေတဲ့မြန်မာနိုင်ငံကအရေးကိုနိုင်ငံတကာတည်အောင်လုပ်ပေးပါဗျခင်ဗျားတို့လုပ်နိုင်ပါတယ်မြန်မာစစ်တပ်ကနိုင်ငံကိုပုံကန်သူများဖြစ်သွားပါပြီကျွန်တော်တို့ပြည်သူအားလုံးလမ်းဖြတ်နေရပါပြီကျွန်တော်တို့ဘက်မှာဘယ်သတင်းမီဒီယာမှမရှိပါဘူးမရှိတာတဲ့အားမရတာမျိုးပါစစ်တပ်ရဲ့လုပ်ရအားလုံးအတိအကျနဲ့နိုင်ငံတကာကိုသိစေချင်ပါတယ်စစ်တပ်ကတော့လိညာနေမှာပါပဲအကြောင်းပြချက်တွေပေးပါလိမ့်မယ်ကျေးဇူးပြုပြီးညီမအရေးခင်အားလုံးအမှန်တိုင်းနိုင်ငံတကာသိအောင်လုပ်ပေးပါဗျတောင်းဆိုပါတယ်ဗ
ျဒီတော့ရှင်ပြောသွားသလိုကျွန်တော်တို့ဘက်မှာဘယ်သတင်းမီဒီယာမှမရှိပါဘူးမရှိတာထက်အားမရတာမျိုးပါဆိုလို့ကျွန်မကပဲဒီအတံမသွင်းရင်လေးမှာပဲဖတ်လိုက်ရတဲ့သတင်းကိုကျွန်မပြန်ပြီးတော့ကြည့်မိပါတယ်အဲ့ဒီသတင်းကတော့မန္တလေးရဲနာမုံသတင်းစာသတင်းဖြစ်ပြီးတော့ရေးထားတာက21ရက်နေ့ရက်စွဲနဲ့ဖြစ်ပါတယ်။တင်းငိမ်အေးချမ်းမှုကိုမလိုလားသောဆန္ဒပြသူများကမန္တလေးရဲနာဘုံတင်မောချင်းတွင်လုံခြုံရေးဆောင်ရွက်နေသောတပ်ဖွဲ့ဝင်များကိုကဲများလေးကွာများဂျင်းကလေးများဖြင့်ပြစ်ခတ်တိုက်ခတ်လို့ရေးထားပါတယ်။အလားတူပဲမြမအလင်းသတင်းစာမှာလည်းအိဆာကိုပဲစလုံးကြီးတွေနဲ့ရေးထားတာတွေ့ရပါတယ်ရှင်။ဒါပေမဲ့မြင့်မြင့်တက်သေးတွေပြည်ရင်းပြည်ပသတင်းတွေရောနောက်ပြီးတော့ထွက်လာတဲ့ဗီဒီယိုတွေမှာရောကဆန္ဒပြသူတွေကြားကတေဆုံးတန်ရာရကြတဲ့ဒီဗီဒီယိုပုံတွေဖြစ်ပါတယ်။ဘာပြောခဲ့လို့လဲဒီရေပိုင်းအတွင်းမှာရေးလာတဲ့သောရရှင်ရဲ့စာရင်းမှာတော့မြန်မာနိုင်ငံမှာလက်ရှိတွေ့ကြုံနေရတဲ့အခြေအနေကိုဖော်ပြပြီးရေးသားကြတာတွေပဲဖြစ်ပါတယ်နော်ဒီမှာဥမြင့်ရွှေဆိုတဲ့သောရရှင်ကလူသက်စစ်တက်လုံနေပါပြီဒီတိုင်းကြည့်မနေကြပါနဲ့ဗျာကူကြပါအောင် VOE ရဲ့တဲ့ Skyline ဆိုတဲ့သောရရှင်ကတော့ဖြီးသူတွေကိုတတ်နေတဲ့အာနာရှင်အဖွဲ့ကိုအလိုမရှိပါဘူးဆန္ဒထုတ်ဖော်နေတဲ့သူတွေဟာနေမအိယညမအိယဖြစ်နေပါပြီအသက်ခံရတဲ့သူတွေလည်းများလာပါပြီတရေမန်နေတင်ပေးလို့ကျေးဇူးတင်ပါတယ် VOA တဲ့အေးချွတ်ချွတ်မွန်ဆိုတဲ့သောရရှင်ကလည်းဒီကနေ့မန္တလေးကဖြစ်တဲ့အဖြစ်အပျက်ကိုကြည့်ပါအောင်ရှင်ကျမတို့ပြည်သူတွေရင်နာလာပါပြီဘလောက်များစတေးရအောင်ပါပါလဲရှင်အငဲသူကိုကူမပေးကြတော့ဘူးလားကျမတို့ပြည်သူတွေကိုပြစ်မထားကြပါနဲ့လို့ကဘာကြီးကိုပြောပြပေးပါတဲ့ VOA သောရရှင်ကရေးလာတဲ့စာရည်ဖြစ်ပါတယ်ဒီမှာမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုအတွင်းနိုင်ငံတကာကတုံ့ပြန်တဲ့အနေနဲ့အရေးယူတန်ခတ်မှုတွေချမှတ်တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။သူကအခုလောက်တန်ခတ်ပိတ်ဆို့ရုံနဲ့မလုံလောက်ပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်ရှင်။ Not too long ဖြစ်ပါနေ
။အာဏာရှင်နဲ့တုံ့နှောက်လိုက်တဲ့ဒီမိုကရေစီငြိမ်းချမ်းရေးနိုင်ငံတွေကအရေးယူလိုက်ပါတယ်။ ဒီထက်ထိအောင်လှုပ်ပေးကြပါလို့တောင်းဆိုချင်တာပါ။တိုင်မှုစစ်ဘုံကျုပ်တွေပါတန်ခတ်ဆင်းနဲ့ထဲ့တင်ပါတယ်။တိုင်က9တိုင်ပြည်နယ်လဲ9ခုထားပါတော့တိုင်မှု14ရောက်ဒုသက်မှုကတော့ရချင်မယ်။သူတို့ဆွေမျိုးတွေဒါနိုင်ငံသားရောက်ပြီးပိတ်ဆို့ဖို့တရင်ဒီကယူပြီးပိတ်ဆို့ပေးရင်တတ်မှုအမျိုးတွေပါပိတ်ဆို့ရင်အောင်မြင်ပါပြီ။တိုင်မှုကောင်းတဲ့သူရှိပေမဲ့မကောင်းတဲ့သူကများတော့မတရားခုလိုအာဏာသိမ်းတာဖြစ်တာပါ။တိုင်မှုအမျိုးတွေပါပိတ်ဆို့ပေးကြပါသူတို့အကြောင်းသိဖို့ကပြည်သူတွေကတဆင့်စုံလမ်းမှာအာဏာရှိတပ်သမီးတွေကမြန်မာပြည်မှာထက်တခြားနိုင်ငံမှာပညာရေးနဲ့ရောတခြားနယ်မှာနေထိုင်ကြတာပါမြန်မာပြည်ကိုကယ်တင်ပါမလုံခြုံဘူးဆိုတာသိပေမဲ့ VOAC ရောက်ပါစေလို့မျှော်လင့်မိပါတယ
်Ever Spice ဆိုတဲ့သရရှင်ကဒီလိုအရေးကြီးတဲ့အချိန်မှာသူတည်တင်းနေနားထောင်လို့မရပါဘူးလို့ရေးလာတာပါ
မင်္ဂလာပါခင်ဗျာ VOA ကိုကျွန်တော်ကလေးဘဝတွေကသိခဲ့တာပါမနေ့ညရေဒီယိုလေးကိုခိုးကြောင်ခိုးဝဲနဲ့တကြီးကြီးလှုပ်နေတဲ့ဖခင်နာကထညက်လေးနှိုက်စားရင်း VOA ရဲ့အတန်ကိုနားထောင်ခဲ့တာ2021 February 15ရက်နေ့အထိပါပဲဒါပေမဲ့2021 February 15ရက်နောက်ပိုင်း VOA BBC တို့ကလွှင့်တဲ့ live သတင်းအသစ်တွေကျွန်တော် Facebook YouTube Radio Gmail account တွေမှာနားထောင်ဖို့အသစ်တွေထပ်တက်မလာတော့ပါဘူးအခုချိန်ထိကျွန်တော်တို့လိုနိုင်ငံသားလူငယ်တွေအတွက် VOA BBC RFA တို့လိုလွတ်လပ်တဲ့သတင်းမှန်တွေကိုလိုအပ်ပါတယ်အဲ့ဒါတွေတကူမှနားထောင်မရတော့ပါဘူးခင်ဗျာဘာကြောင့်ပါလဲခင်ဗျာ
ဟုတ်ကဲ့ပါနားထောင်လို့မရဘူးဆိုလို့ကျွန်တော်တို့ဘက်ကတော့အမြဲတမ်းထုတ်လွှင့်ပေးနေပါတယ်နော်သရရှင်တွေလည်းနားထောင်ပြီးတော့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုတွေ့နေရပါတယ်ဒါကြောင့်မလို့ဘယ်လိုဖမ်းယူသလဲဆိုတဲ့နည်းလေးနည်းနည်းလေးပြင်ပြီးတော့ကြည့်ကြည့်ပါဦးရေဒီယိုကနေပြီးတော့လဲလိုင်းဒိုမီတာကနေဖမ်းယူနားဆင်နိုင်တဲ့အပြင်ကျမတို့ရဲ့ view ရဲ့ Facebook စာမျက်နှာမှာလည်းနောက်ဆုံးရသတင်းတွေရုပ်သံဖိုင်တွေနောက်ပြီးတော့ရေဒီယိုအစီအစဉ်တွေနဲ့အစားအသောက်သတင်းတွေကိုအချိန်နဲ့မျှဖော်ပြပေးနေပါတယ်ကျမတို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamiset@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။တော်တော်ရှင်နဲ့ကိုကျမမြစ်တာတေးလက်ဆောင်မြမတချင်းလေးတပုံးနဲ့ဖျော်ပြပေးကြပါရစေ။လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တချင်းလေးဖြစ်ပါရင်ဒီတချင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ။ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရင်အားလုံးဒီသတင်းလေးကိုရင်းနှီးပြီးနားဆင်ခံစားနိုင်ပါစေနော်။ရှောင်းနေမှုတွေများစွာနေဆက်နေ။တောင်းကမိတော့ကြမှာလောင်ပေလို့။တန်တရားတွေများစွာကောင်းနေမှာပြင်းနေ။ရှောင်းနေမှုတွေများTalk me down, jam my love, baby. The diary means I'm gone in my beginning. Darling, you're my baby, my pune. Darling, me, this is come show, bane. Me, you're linge, my change, lama. Lose all that, yeah. You're my good friend.I'm a young chick, young chick, I'm a cool
ဘေးစုတည်ဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့လေထုတ်လွှင့်ခြင်းနဲ့တပြန်နဲ့ထဲတိုက်ရိုက်နာဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျွန်တော်တို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျွန်မဧသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။အဲ့ဒါမြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 MHz 6.38 လိုင်းဒိုမီတာ40 MHz 9.48 လိုင်းဒိုမီတာ48 MHz 6.15 နဲ့ဒုတိယနိုင်ဝက်6နိုင်ခွဲကနေ9နိုင်အထိကိုတော့ဒီမီတာလိုင်းတွေပြင်လိုင်းလမ်းမီတာ190 MHz 1.55 ကိုကနေဖန်ယူနာဆင်နိုင်ပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကတော့ဟိုင်းလိုမီတာ19 MHz 15.45 ဟိုင်းလိုမီတာ25 MHz 17.80 ဟိုင်းလိုမီတာ32 MHz 6.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနိုင်ဝက်ည9နိုင်ကနေ9နိုင်ခွဲအစီအစဉ်ကိုဟိုင်းလက်မီတာ190 MHz 7.505ကနေပါနားဆင်နိုင်တာပါဖီယိုမြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာရေပောင်း20ကျော်လာခဲ့ပြီဖြစ်တယ်လို့ဆန့်ကျင်ဆန္ဒပြမှုတွေကလည်းရော့မသွားပဲတနေ့တခြားတိုးလာနေပါတယ်။စနေနေ့ကမန္တလေးမှာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုမှာရဲနဲ့စစ်တပ်ကမျက်ရည်ကိုဘုံးတွေ rubber ကြီးစံတွေခြေအစ်စ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အခုချိန်ထိ3ဦးသေဆုံးပြီဖြစ်တယ်လို့ထိခိုက်ဒဏ်ရာရသူအနည်းဆုံး40ကျော်ပြီးအဖမ်းခံရသူကရာကျော်ရှိနေတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။88ငင်းချင်းရင်နဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကတော့အခုလိုပြစ်မိန်ပေးတာဘယ်သူပဲဖြစ်ဖြစ်စစ်ကောင်စီမှသာတာဝန်ရှိတယ်လို့ပြောကြားခဲ့ပါတယ်။ဒီကနေ့22ရက်2 2021တနင်္လာနေ့မှာနှစ်ငါးလုံးပြည်လုံးချော်ထွေထွေတပိတ်ဆင်နွှဲကြဖို့ဆော်နေကြပြီးတနင်္ဂနွေလုံးကဝန်ထမ်းတွေအားလုံးပါဝင်ဖို့တိုက်တွန်းနေသလို City Mart ၊ဂမုံးဖွံ့ပါဝင်ကုန်စုံဆိုင်တွေ၊စားတောက်ဆိုင်တွေ၊ခီးသွွားလုပ်ငန်းတွေကလည်းတရက်တာရန်နာပြီးပိတ်ထားမှာဖြစ်ကြောင်းအသိပေးချက်တွေထုတ်ပြန်နေပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်ပြည်သူတွေလုံခြုံမှုရှိစေရတဲ့အဖွဲ့ဝင်အနည်းဆုံး12ဦးပါပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုမြို့နယ်ရက်ွက်ကြေးရွာအုပ်စုဆင်ကနေစတင်ဖွဲ့စည်းမှာဖြစ်ကြောင်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာငင်းကျဲစွာဆန္ဒထုတ်ဖော်နေသူတွေကိုလေးစားဖို့နဲ့အဲ့ဒီထက်ကကလေးငယ်တွေကိုအကာအကွယ်ပေးဖို့နိုင်ငံပေါင်း100ကျော်မှာကလေးငယ်တွေအတွက်အကူအညီတွေပေးနေတဲ့ Save the Children အဖွဲ့ကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရကိုဂျာမန်အစိုးရကရှုတ်ချလိုက်တယ်လို့ဆန္ဒပြသူတွေအပေါ်အကြမ်းဖက်တာကိုရပ်ဆိုင်းဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်82ရက်အတွက်ဂျာမနီအစိုးရကထပ်မံတောင်းဆိုလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ဗျာတက်ပ
ါ This program has come to you from the Voice of America, Washington.